Welcome to the Voice of America in Burmese.
မင်္ဂလာနေ့သစ်ရဲ့အစဖြစ်ပါစေခင်ဗျာ။ VOA American Tan ရဲ့2015စက်တင်ဘာလ16ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထုတ်ချတဲ့သတင်းတွေကတော့ဥရောပတိုက်အတွင်းအလုံးရင်းနဲ့ဝင်လာနေတဲ့ရှေ့ပြောင်းဒုက္ခသည်တွေကိုဝင်မလာနိုင်ရေးအတွက်ဟန်ဂရီနိုင်ငံကနေဇက်ဂိတ်တွေကိုပိတ်လိုက်ပြီးဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေမပြုတ်လို့ဖို့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်ရုပ်ောက်ပွဲမဲဆွယ်စည်းရုံးမှုတွေစတင်ချိန်မှာဘာသာရေးကိုနီလန်တစ်ခုအနေနဲ့အသုံးမပြုကြဖို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါအဝင်အနောက်နိုင်ငံတန်ယုံ၉ခုကနေပူးတွဲကြေညာချက်ထုတ်ပြန်ပါတယ်ဒီလိုထုတ်ချတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာAAPHR လို့ဒုက္ခခေါ်တဲ့လူအခွင့်အရေးဆိုင်ရာအာဆီယံပါတီမန်အမတ်များအဖွဲ့ကကြီးမှုကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာတော့ကချင်ကိုယ်စားလှယ်တူက
ကျွန်မကိုယ်တိုင်အငင်းချမ်းတဲ့ဒေသကဖြစ်တယ်အဲ့တော့အောက်ခြေကျွန်မတို့ပြည်သူလူထုရဲ့လူလားချက်နဲ့ပေါ့နော်ဒီ
ဒီအကြောင်းနဲ့အတူအမျိုးသားပညာရေးဥပဒေပြင်ဆင်မှုနောက်ဆုံးအနေအထား NLD ပါတီကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲကြေညာစာတမ်းနဲ့အမေရိကန်ပြည်ထောင်စုမှာမြန်မာတွေမဲပေးခွင့်ဘလို့ရှိနေတယ်လဲစတဲ့အကြောင်းတွေကိုလည်းတင်ပြသွားမှာပါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကကြေညာပါမယ်ခင်ဗျာ
ဥရောပတိုက်အတွင်းအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ရှေ့ပြောင်းဒုက္ခသည်တွေကိုသူ့နိုင်ငံနဲ့ဝင်လာလို့မရအောင်ဟန်ဂရီနိုင်ငံကနေဇက်ဂိတ်ကိုပိတ်လိုက်တဲ့အတွက်ဟန်ဂရီနေဇက်မှာရှိနေကြတဲ့အဲ့ဒီဒုက္ခသည်တွေကိုသူတို့အနေနဲ့ကင်တွဲထိန်းချုပ်နိုင်စွာမရှိတော့ဘူးလို့ဆာဗီးယားနိုင်ငံကပြောပါတယ်။ဆာဗီးယားနိုင်ငံဟာအဟောင်းအနှံတွေကိုစုပြုံလက်ခံနေတဲ့နိုင်ငံမဟုတ်ဘူးလို့နိုင်ငံသားဝန်ကြီးအီဗီကာဒါချစ်စကာအင်ဂန်နီမှာပြောပါတယ်။အထူးသဖြင့်တော့ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတွေဘက်ကနေဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာနေတာကြောင့်ဒုက္ခသည်တွေဆာဗီးယားနိုင်ငံနဲ့ပြန်လာနေကြတာဟာလက်ခံနိုင်စရာကိစ္စမရှိဘူးလို့သူကပြောပါတယ်။အသည့်ထုတ်ပြန်လိုက်တဲ့လူညုံရင်းဆိုင်ရာဥပဒေအရအတိုင်းပြည်အတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုပြင်းထန်စွာအရေးယူသွားမယ်လို့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကပြောပါတယ်။အခုအချိန်ထိတော့လူပေါင်း185ဦးကိုရဲတပ်ဖွဲ့ကထိန်းသိမ်းထားပြီးဖြစ်ပါတယ်။ဟန်ဂရီနိုင်ငံအတွင်းခွင့်ပြုချက်မပါဘဲဝင်ရောက်လာသူတွေအနေနဲ့အ ਨੇ စုံထောင်ဒဏ်3နှစ်ကြာခံရနိုင်ပါတယ်။ဆာဗီးယားနိုင်ငံဘက်ကဒုက္ခသည်တွေကိုထိရောက်စွာတားဆီးခြင်းမရှိဘူးဆိုတော့အကြောင်းပြချက်နဲ့ဆာဗီးယားနယ်စပ်မှာရှိနေတဲ့တရားဝင်နယ်စပ်ဖြတ်ကျော်ကိန်းတစ်ခုကိုဟန်ဂရီအရာရှိတွေကအင်္ဂါနေ့အစောပိုင်းကပိတ်ပစ်ခဲ့ပါတယ်
။ပျုံယန်အစိုးရဟာသူ့ရဲ့ပျောင်ကျွန်းရောင်ပြွန်းနျူကလ িয়ার ဆက်ရုံတွေကိုပုံမှန်လုပ်ငန်းပြန်လည်လည်ပတ်မှုတွေစတင်လိုက်ဘူးလို့ပြီးလို့ကြေညာခဲ့တဲ့နောက်မြောက်ကိုရီးယားဟာတာဝန်မဲ့ရန်စားမှုတွေလှုပ်ဆောင်နေတယ်လို့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ဒေသရင်းမှာတင်းမာမှုတွေပိုဆိုးလာစေမယ့်အပြုအမူတွေကိုရှောင်ကြဉ်ပြီးနိုင်ငံတကာမှာလိုက်နာရမယ့်တာဝန်ယူမှုနဲ့ဂရီကွတ်တွေကသာဖြည့်ဆည်းဖို့ကြိုးစားတဲ့တယ်လို့အင်မီရော်ရဲ့ပြောရင်းဆိုခွင့်ရပုဂ္ဂိုလ်ဂျိုးစ်အာနက်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံကိုနျူကလ িয়ার လက်နက်အသုံးပြုပြီးတိုက်ခိုက်ဖို့အချိန်မရွေးအသင့်ရှိနေတယ်လို့ပြောကြားခဲ့ပြီးမှအင်မီရော်ကထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ပျုံယန်အစိုးရဟာယာတီဥရုလေးလာရေးဂျိုလူတစ်ခုကိုကမ္ဘာပတ်လမ်းအတွင်းကိုလွှတ်တင်ရမှာပိတ်ပင်ထားမြစ်ထားတဲ့တာဝေးဒုံးလက်နက်နည်းပညာကိုအသုံးပြုမယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးအစိုးရပိုင်းကိုရီးယားဗဟိုသေးသတင်းအေဂျင်စီကထုတ်ပြန်ခဲ့ရမှာအထက်ပါတိုင်းဖော်ပြခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထူးရွေးကောက်ပွဲအတွက်မက်ဆယ်စီယုံတဲ့နေရာမှာလူမှုသဟဇာတဖြစ်မှုနဲ့မတူညီတဲ့ကိုယ်ွယ်ယုံကြည်မှုကိုထိခိုက်နစ်နာစေမယ့်ကိစ္စရများမှာပေါ်ပေါက်စေဖို့နိုင်ငံရေးပါတီတွေနဲ့မဆန္ဒရှင်ပြည်သူများအားလုံးစီကံရှိမှုဒီမိုကရေစီကိုပေါ်ဆောင်သွားကြဖို့သမ္မတဦးသိန်းစိန်ကစက်တင်ဘာလ15ရက်နေ့မှာကြားရောက်တဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့မှာပြောကြားတဲ့မင်းကွန်းနဲ့ထည့်သွင်းပြောဆိုလိုက်တဲ့အချိန်မှာပဲရွက်ောက်ပွဲအတွက်မက်ဆစ်စီယုံမှုတွေစတင်ချိန်မှာဘာသာရေးကိုနီလန်တစ်ခုအနေနဲ့တုံးပြီးတော့သွေးခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်နိုင်ခြေကိုစိုးရင်ပူပန်တဲ့အကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါဝင်အနောက်နိုင်ငံတန်ယုံ၉ခုကနေပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ရွက်ောက်ပွဲစီမင်းတဲ့ဥပဒေကိုအသုံးပြုတဲ့နေရာမှာလူမျိုးဘာသာနိုင်ငံရေးပါတီမရွေးမျှတမှုရှိစေဖို့နဲ့တသမတ်ထဲရှိဖို့ပွင့်လင်းမြင်သာမှုရှိဖို့တွေကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာသွေးခွဲမှုနဲ့အရက်ဖက်ပဋိပက္ခဖြစ်ခဲ့မှုတဲ့တာရကတွေရှိခဲ့တဲ့အတွက်ရွက်ောက်ပွဲငြိမ်းချမ်းပြီးအားလုံးပါဝင်နိုင်ဖို့တီးခံစိတ်အပြန်အလှန်လေးစားစိတ်နဲ့ကြိုးစားရင်သာမခွဲခြားပဲမြတ်တမှုရှိတဲ့တရားဥပဒေဖြစ်ရေးအသည့်အမြင်ကျပြန့်လာရေးနိုးစော်ပေးပါဆိုပြီးမြန်မာအစိုးရရွက်ောက်ပွဲကော်မရှင်နိုင်ငံရေးပါတီအရက်ဖက်နဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်နိုင်ငံသားအလုံးကိုတိုက်တွန်းထားပါတယ်။ဩစတြေးလျ၊ကနေဒါ၊ဗြိတိန်၊ဒိန်းမတ်၊ပြင်သစ်၊နော်ဝေး၊ဂျပန်၊ ဆွီဒင်တန်ယုံစတဲ့အမေရိကန်တန်ယုံနေအပါဝင်အမေရိကန်တန်ယုံတို့ကရွေးကောက်ပွဲအောင်မြင်ရေးအတွက်ယင်းနှီးပံ့ပိုးထားတဲ့အပြည်ပြည်ဆိုင်ရာမိတ်ဖက်နိုင်ငံများဆိုပြီးရွေးကောက်ပွဲနဲ့ဆက်လျင်းတဲ့ပူးတွဲကြေညာချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းဘာသာရေးနဲ့လူမျိုးရေးဆွနွယ်တဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အလားတူထပ်ဖြစ်လာမှာကိုနိုင်ငံတကာကစိုးရိမ်နေကြတာဖြစ်ပါတယ်
အမေရိကန်သမ္မတဘားရက်အိုဘားမားဟာမြန်မာအပါအဝင်နိုင်ငံပေါင်း22နိုင်ငံကိုအမေရိကန်ပြည်အောင်စုပေါ်တည်တည်သာသာထိခိုက်မှုရှိစေတဲ့မူရစေဝါအဓိကထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ချီတဲ့နိုင်ငံများစီးရင်မှထည့်သွင်းလိုက်ပါတယ်။အာရှမှာမြန်မာနဲ့တောင်အမေရိကမှာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ဟာပြီးခဲ့တဲ့12လတာကာလအတွင်းမူရစ်တိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းတွေနဲ့အညီအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့နိုင်ငံ3နိုင်ငံအဖြစ်အလေးထားဖော်ပြခံခဲ့ရတာဖြစ်ပါတယ်။ဒီလိုပြက်ကွက်တဲ့နိုင်ငံတွေအနေနဲ့အမေရိကန်ပြည်အောင်စုရဲ့တန်ခတ်ပိတ်ဆို့မှုတွေခံရနိုင်ပေမဲ့လို့ FRAA အဥပဒေပြဋ္ဌာန်းချက်အရမြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေမှာဒီမိုကရေစီဖြစ်ထွန်းတိုးတက်လာစေအတွက်အမေရိကန်ကပေးနေတဲ့အကူအညီတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအတွက်စပ်ပြီးအရေးကြီးတယ်လို့သတ်မှတ်ထားတာကြောင့်ဒီနိုင်ငံတွေကိုတန်ခတ်အရေးယူပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရန်ကုန်တိုင်းဒေသကြီးမူရဲ့အထူးအဖွဲ့ကဒုတိယရဲမှူးကြီးခမောင်သိန်းကတော့မြန်မာနိုင်ငံအနေနဲ့မူရစေးတိုက်ဖြတ်ရေးလုပ်ငန်းတွေကိုနိုင်ငံတကာနဲ့ပူးပေါင်းပြီးထိထိရရဆောင်ရွက်နေတာဖြစ်ပြီးဒီပေါ်မှာဒေတာရင်းနိုင်ငံတွေရဲ့အသိမှတ်ပြုမှုတွေကိုတောင်ရထားတာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂတ်လတွေမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာကာလတံပိုးအပြင်အမေရိကန်ဒေါ်လာတန်းရာနဲ့ချီရှိတဲ့စိတ်ကြွယူသွဆေးပြားတန်းနဲ့ချီပြီးအာနာပိုင်တွေကဖမ်းဆီးရရှိခဲ့ပါတယ်။ခုလိုဖမ်းဆီးမှုတွေရှိနေပေမဲ့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးနဲ့အခြားမူရစေဝါထုတ်လုပ်မှုတွေမှာလည်းအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆဲဖြစ်ပါတယ
်။ VOA ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်းနိုင်ငံဘကောင်းမြို့တော်လေးမျက်နှာနှက်ကွန်းမှာပြီးခဲ့တဲ့လကဖြစ်သွားခဲ့တဲ့ပောက်ကွဲမှုဟာတရုတ်နိုင်ငံဝီကာလူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းနိုင်ငံကပထမဆုံးအကြိမ်တရားဝင်ထုတ်ပေါ်ပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံကတဆင့်ဝီကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်တဲ့လူမောင်ခိုးသမားတွေကကလဲစားချေတဲ့အနေနဲ့တက်ခိုက်တာလို့ယူဆကြောင်းထိုင်းစုံစမ်းစစ်ဆေးသူတွေကအင်ကန်နေမှာပြောပါတယ်ဝီကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်နေတဲ့လူမောင်ခိုးဂိုင်းတွေကိုထိုင်းအာဏာပိုင်တွေကနှိမ်နင်းလို့ဒါကိုလက်တုံ့ပြန်ပြီးဘုံဖောက်ခွဲတာလို့ရဲချုပ်စွန်မြုတ်ပုံပမုံကပြောပါတယ်ဒီတက်ခတ်မှုမဖြစ်ခင်တလားကတော့တက်ကစ်စကားပြောဝီကာတွေကိုထိုင်းနိုင်ငံကတရုတ်နိုင်ငံကိုအာရမပြန်ပို့ခဲ့တာပါဝီကာတွေကသူတို့ကိုတရုတ်အစိုးရကနှိပ်ကွပ်မှုတွေလုပ်တယ်လို့ပြောနေတာဖြစ်ပြီးထိုင်းနိုင်ငံကအဲ့ဒီလိုပြန်ပို့တာကိုလူ့အခွင့်အရေးအဖွဲ့တွေနဲ့ပြည်ပရဝီကာအဖွဲ့တွေကဝေဖန်ခဲ့ကြပါတယ်
ဩစတြေးလျနိုင်ငံမှာနှစ်နှစ်တာကာလအတွင်းသရုပ်ထမြောက်တက်လာတဲ့ဝန်ကြီးချုပ်အဖြစ်မယ်ဂွန်တန်ဘိုးဟာအင်္ဂါနေ့ကကျန်းသစ္စာကျင်းဆိုသွားခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းကပါတီတွင်းမဲခွဲဆုံးဖြတ်တဲ့နေရာမှာပါတီကောင်းဆောင်ဝန်ကြီးချုပ်ကတိုနီအက်ဘော့ကိုယာတုကဖြုတ်ချလိုက်ပြီးတဲ့နောက်မစ္စတာတန်ဘူးဟာတမယိုကြဝါဒီလစ်ဘရယ်ပါတီရဲ့ကောင်းဆောင်တူဖြစ်လာခဲ့တာပါ။ဝန်ကြီးချုပ်ဟောင်းတိုနီအက်ဘော့လက်ထက်ကဒက်ဆိုင်အစိုးရအတွင်းသဘောထားကွဲလဲမှုတွေနင်းအောင်လုပ်နိုင်မှုမစ္စတာတန်ဘူးကသတိပြုသွားခဲ့ပြီးတော့ဝန်ကြီးချုပ်အကူပြောင်းကာလကိုအချောမွေဆုံးဖြစ်အောင်တတ်နိုင်ဆုံးကြိုးစားသွားမယ်လို့ကတိပြုခဲ့ပါတယ်။2003စက်တင်ဘာလကရွေးချယ်ခဲ့မစ္စတာအက်ဘော့ဟာသူ့လက်ထက်အတွင်းမှာအစိုးရအတွင်းလှုပ်ဝက်ချက်သတင်းပေါက်ကြားမှုအတုံးစီဖျက်တောက်မှုနဲ့နိုင်ငံစီးပွားရေးတိုးတက်အောင်မလုပ်ပေးနိုင်ခဲ့တဲ့အချက်တွေကြောင့်သူ့ကိုလူထောက်ခံမှုကြဆင်းခဲ့ရပါတယ်။အခုတက်လာတဲ့မစ္စတာတန်ဘူးရဲ့အရင်ဝန်ကြီးဟုတ်ချုပ်ဟောင်းနဲ့မတူတဲ့အချက်ကတော့သူဟာလိန်နူချင်းလက်ထက်ခွင့်နဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုတိုက်ဖျက်ရေးမူဝါဒတွေကိုထောက်ခံသူဖြစ်တယ်လို့သိရပါတယ
်။ရုရှားကစီးရီးယားနိုင်ငံကိုစီးရီးအထောက်ကူပေးမှုဟာစီးရီးယားမှာဖြစ်နေတဲ့ပြပကပုံမှုဆိုးဝါးသွားစေနိုင်တယ်ဆိုတဲ့ဆိုရည်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့နဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့စကားပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့လတ်တာကီးယားစစ်ကမ်းမြို့အနီးမှာရုရှားကလက်တအခြေစစ်ကမ်းတည်ဆောက်နေပုံရတယ်လို့ဆိုပြီးစီးရီးယားမှာရုရှားရဲ့စီးရီးတည်ဆောက်မှုပေါ်ဆိုရည်ပူပေါင်းကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းအင်္ဂါတနင်္လာနေ့ကပြောကြားခဲ့ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကနေပါဝင်ရှင်ပြိုင်ရမယ်သမ္မတလောင်းကိုစကားတင်ရွေးချယ်ရတဲ့ပတ်သက်လို့စစ်တမ်းကောက်ယူခဲ့ရမှာမျက်နှာသစ်နိုင်ငံရေးသမားတအုပ်ဖြစ်တဲ့ ဘီလီယံနာတထေးဒေါ်နယ်ထရမ့်နဲ့အုံနောက်အထူးကူခွဲစိတ်ဆရာဝန်ဟောင်းဘင်ကာဆင်တို့ကထိတ်ဆုံးကဦးဆောင်နေကြပါတယ်။ Republican Party ရဲ့သမ္မတလောင်း16ဦးတို့ရဲ့စကားစစ်ထိုးပွဲကိုဒီကနေ့ညမှာ TV ကနေတိုက်ရိုက်ထုတ်လွှင့်ပြသဖို့ရှိနေပါတယ်။ CBS သတင်းဌာနနဲ့ New York Times သတင်းစာတို့ကအင်ကာနေ့မှာထုတ်ပြန်လိုက်တဲ့လူလူစစ်တမ်းရလဒ်တေးရဒေါ်နယ်ထရမ့်ကိုတနိုင်ငံလုံးထောက်ခံမှု28ရာခိုင်နှုန်းတိရှိနေပြီးကာဆင်ကို23ရာခိုင်နှုန်းနဲ့ဒုတိယနေရာကထောက်ခံနေနေရာတွေ့ရပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမှာကောက်ခံခဲ့တဲ့လူလူစစ်တမ်းတွေမှာ Republican Party အတွက်စတင်စကားတင်ရွေးချယ်ခဲ့တဲ့သူတွေအနက်ကကြံတဲ့သူဘယ်သူမှ10ခန်းတိရှိရထောက်ခံမှုမျိုးမရခဲ့ဘူးလို့သိရပါတယ
်ဘိုရူနီမင်းရဲ့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြပါပါတိုးရရှိနေအခုနားဆင်နေရတာကတော့အမေရိကန်တမ်းပဲဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထက်မှာပဲဖမ်းယူနားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ် ASEAN Parliamentarians for Human Rights APHR လို့အတူကောက်ခေါ်တဲ့လူအခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကကြီးမှုကျင်းပတဲ့မြမအရေးဆွေးနွေးပွဲတစ်ခုကိုကုလသမဂ္ဂရုံးချုပ်မှာကျင်းပခဲ့ပါတယ်။နယူးယောက်မြို့မှာမနေ့ကကျင်းပပြီးစီးခဲ့တဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘီဂျီနမ်ဘီယာတက်ရောက်ပြီးမြမငင်းညံ့ရေးကိစ္စဆွေးနွေးခဲ့ပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့ကချင်ပြည်နယ်အင်ဂျာယန်မြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကအောက်ခြေမှာတိုက်ပွဲတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေတယ်လို့တနိုင်ငံလုံးအပြစ်ခတ်ရစဲရေးပြဿနာတက်နေတယ်လို့ဆွေးနွေးခဲ့တာကိုကိုဝင်းမင်းကမေးမြန်းတင်ပြมาပ
ါဟုတ်ကဲ့ဒေါက်တာဘုခင်ဗျာလူ့အခွင့်အရေးဆိုင်ရာအာဆီယံအမတ်တွေအဖွဲ့ကကြီးမှုပြီးတော့ဗောနော်ဒီနေ့ရောမှာရှိတဲ့ကမ္ဘာကုလသမဂ္ဂမှာမြန်မာနိုင်ငံကိစ္စဆွေးနွေးကြတယ်လို့ကြားပါတယ်ဒီပွဲမှာဒေါက်တာဘုကိုယ်တိုင်လည်းမြန်မာနိုင်ငံဘက်ကနေပြီးတက်ခဲ့တယ်ဆိုတော့အဓိကဆွေးနွေးခဲ့တာတွေကိုနည်းနည်းပြောပြပေးပါလား
အဓိကဆွေးနွေးတာကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိစ္စရက်တွေငင်းချမ်းရေးကိစ္စရက်တွေနောက်အမျိုးသမီးတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေအကြီးကဆွေးနွေးဖြစ်ပါရှင့်
ဟုတ်ကဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်သူကိုယ်တိုင်လည်းတက်ရောက်ခဲ့တယ်ဆိုတော့မြန်မာနိုင်ငံငြိမ်းချမ်းရေးကိစ္စတွေကိုရောဆွေးနွေးပြခဲ့ကြပါလား
ဟုတ်ကဲ့ဆွေးနွေးပါတယ်သူလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာ UN ကနေသူကတက်ရောက်တယ်ဆိုတော့သူ့အမြင်တွေကိုသူခြားခြားဆွေးနွေးတာရှိတယ်အဲကျွန်မတို့ကလည်းအဲကျွန်မကိုယ်တိုင်ငြိမ်းချမ်းတဲ့ဒေသကဖြစ်တယ်အဲ့တော့အောက်ခြေကျွန်တော်တို့ပြည်သူလူထုရဲ့လူလားချက်နဲ့ပေါ့နော်ဒီ KIA အဖွဲ့ဆောင်ရွက်မှုအဲ့ကန်တရက်တွေကိုဆွေးနွေးတယ်အဲ့တော့ကျွန်တော်တို့အောက်ခြေမှာလက်ရှိအပေါ်မှာတော့ညီချင်းကြီးနဲ့ပတ်သက်မှာနိုင်ငံလုံးဆိုင်ရာအပြစ်ခရက်စဲရေးလက်မှတ်တွေရေးထိုးဖို့ဆောင်ရွက်နေပြီမဲ့ဒီအောက်ခြေလူထုတွေကဒီအောက်ခြေမှာဆက်မှဒီအပြစ်ခမရက်နိုင်တဲ့ကိစ္စထိုးစစ်တွေဆင်နေတဲ့ကိစ္စကိုနားမလည်နိုင်ဘူးပေါ့နော်အဲ့ဒါတွေကိုတင်ပြတကယ်တမ်းဆိုရင်ကျွန်တော်တို့ပြည်သူလူထုတွေနားလေတာကတော့အောက်ခြေမှာထိုးစစ်ဆင်မှုတွေရပ်သွားလို့ရှိရင်လက်မှတ်တောင်ထိုးစရာမလိုပါဘူးအကုန်လုံးဒါအဖြစ်ခက်ကရပ်သွားမယ်ဆိုတာပြည်သူလူထုနားလေတဲ့အပိုင်းမှာ
ဟုတ်ကဲ့အဲ့တော့အခုလိုတင်ပြတဲ့ပုံမှာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော် BJ နမ်ဘီယာအနေနဲ့ကောဘလို့ပြန်ပြီးတော့ရှင်းပြခဲ့တာတွေရှိပါလား
အဲသူ့အပိုင်းကတော့ပြန်ရှင်းပြရတဲ့အပိုင်းတော့ဒါမရှိပါဘူးကျွန်တော်တို့ဒီအခွင့်အရေးအားလုံးမှာကျွန်တော်တို့ဆွေးနွေးမှဘယ်လိုဝိုင်းလုပ်မယ်ဆိုတာပြန်ပြီးသုံးသပ်တဲ့အပိုင်းတော့ရှိမှာပါရှင့
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီရွေးကောက်ပွဲကိစ္စလည်းပြောတယ်ကြားတဲ့ခါကျတော့ဒီတိုင်းရင်းသားလူနည်းစုပါတီနဲ့ပတ်သက်ပြီးတော့ဗောနော်မစ္စတာနမ်ဘီယာအနေနဲ့ကောပြောကြတာရှိပါလား
အဲရွေးကောက်ပွဲကိစ္စတော့သူအနေနဲ့သိမပြောပါဘူးတခြားအဖွဲ့အစည်းတွေအနေနဲ့ဒီရွေးကောက်ပွဲကိစ္စတရားမျှတမှုရှိမရှိဗောနော်နောက်မှဒီရွေးကောက်ပွဲမှာငင်းချမ်းစွာနဲ့ဒီစီးဖို့ဒီကိစ္စတွေဆွေးနွေးပါတယ်အဲ့ဒါဘလူးဆွေးနွေးတဲ့အခါမှာဒီ APHR ကနေမှဒီမြန်မာနိုင်ငံကိုသူတို့ကိုယ်တိုင်အခုတလောပဲလာပြီးလေ့လာသွားပါတယ်ကချင်ကိုလာလေ့လာရှိတယ်ရခိုင်ကိုသွားလေ့လာရှိတယ်အဲ့တော့သူတို့ရဲ့အစီရင်ခံစာတွေလည်းတင်ပြခဲ့ပါတယ်နောက်ရခိုင်ကိုသွားတဲ့အဖွဲ့တွေလည်းဒီရခိုင်ပြည်နယ်နဲ့ပတ်သက်တာတွေကိုပြန်ပြောတင်ပြရရှိတယ်နောက်မှဒီကျွန်တော်တို့ကိုယ်စလဲဥရှိမောင်ရဲ့ကိစ္စနဲ့ပတ်သက်မှအဆွေးနွေးကြရရှိပါရှင
့်ဟုတ်ကဲ့အဲ့တော့အခုဒီအပယ်ခန်းတဲ့ကိုယ်စလဲတဲ့မှာအပါဝင်တူကတော့ဥရှင်မောင်းပေါ့နော်အဲ့တော့အဲ့ကိစ္စနဲ့ပတ်သက်လို့ရောအထူးတလဲအဓိကပါဆွေးနွေးပြကြပါလား
အဲအဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်ဆွေးနွေးဖြစ်ပါတယ်သူက2010ရွေးကောက်ပွဲမှာတော့ပါပြီးမှပေါ့နော်ဘာကြောင့်အခုအချိန်မှာအပယ်ခန်းရလဲဆိုတော့ကိစ္စရက်တွေနဲ့ပတ်သက်ပြီးတော့ ဥရှိမာကအဓိကသူဘလို့အဲတင်ပြခဲ့တယ်ဘလို့အပယ်ခံရတယ်ဆိုတာတွေကိုသူအနေနဲ့အဲဆွေးနွေးမှုတွေရှိခဲ့ပါတယ်အဲ့ပေါ်မှာသူတို့ရဲ့အကြံပြုချက်တွေလည်းရှိပါတယ်ရှင
့်ဟုတ်ကဲ့ဘလို့အကြံပြုတာတွေရှိခဲ့ပါလဲ
အော်သူတို့ကတော့ဒီနိုင်ငံကစနစ်တိုင်းပေါ့နော်ဒီတရားလွတ်တော်ချုပ်ကိုအယူခံဝင်ကြည့်ဖို့ပြောပါတယ်ဒါပေမဲ့အဲ့ဒီကန္တရရတရတော့ကျောင်းနိုင်ငံမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကအပြည့်အပြည့်ဒီဖြစ်တယ်ဆိုတာကိုဥရှိမောင်ကပြန်ပြီးတော့ရှင်းပြတဲ့အပိုင်းကြီးရှိပါရှင
့်ဟုတ်ကဲ့အဲ့တော့နောက်တစ်ခုဖြစ်တဲ့လူခွင့်ရင်တော့မြို့သမီးခွင့်ရင်နဲ့ပတ်သက်ပြီးတော့ကရေပူအားဖြင့်ဆွေးနွေးချက်လေးပေါ့လေအဓိကပါတယ်ဆွေးနွေးပြပါလ
ားဟုတ်ကဲ့ဒီလူခွင့်ရေးဆိုင်ရာကတော့ဒီကျမတို့သာသာရေးကိစ္စရက်ဒီကျမတို့ဆွေးနွေးဖြစ်ပါတယ်ကျမအနေနဲ့ဆိုရင်တော့ဒါကျမတို့ကချင်းစစ်ပွဲကြီးစဖြစ်တာဆိုလို့ရှိရင်ဦးနုလက်ထက်မှာဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြုလုပ်မယ်ဆိုမှကြီးညာလိုက်တာအဲဒီကိစ္စတွေကလည်းတို့ကချင်းလက်နက်ကိုင်ဖြစ်ပေါ်လာခြင်းရဲ့အကြောင်းရင်းများစွာထဲမှာအကြောင်းရင်းတစ်ရပ်ဖြစ်ပါတယ်အဲ့တော့အဲ့ဒီကနေစပြီးမှတို့လူအခွင့်အရေးချိုးဖောက်ခံရတယ်ဒါကြောင့်မို့လည်းပဲအခုချိန်ထိတို့အပြစ်ခရက်စဲရေးကိစ္စရက်ဒီမှာလည်းတို့လက်မထိုးဖို့လည်းအခက်အခဲတွေဖြစ်နေတယ်ဆိုတာတွေလည်းရှင်းပြခဲ့ပါတယ်ဒီကအောက်ခြေမှာအခြေခံလူခွင့်ရေးတွေကာကွယ်ပေးနိုင်မယ်ဆိုလို့ရှိရင်တော့လက်မှတ်ထိုးတော့မလိုပါဘူးအလိုလိုနေဒီချမ်းရပြည့်စုံလာမယ်ဆိုတော့ခန္ဓာရက်တွေတော့ကျွန်တော်တို့ဆွနေခဲ့ပါလိမ့်ရှင
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဒေါက်တာဘုခင်ဗျာ
အခုလိုမြန်မာလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ APHR ခေါ်လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်တွေဟာအမေရိကန်လွှတ်တော်မှာဒီကနေ့ကြားနာစစ်ဆေးပွဲရှိပါတယ်အခုတခါနားဆင်ရမှာကတိုင်းသားအရေးနဲ့ပြည်တွင်းညဉ့်ညံရေးအခြေခံဥပဒေပြင်ဆင်ရေးနဲ့တမ္ပရကိုပြုရင်ပြောင်းလဲရေးတွေပါဝင်တဲ့ရွေးကောက်ပွဲကြီးညာဆန်ရန်ကို NLD ပါတီကထုတ်ပြန်လိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။အဓိကအထိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာအများစုအနိုင်ရပြီးအစိုးရဖွဲ့နိုင်ခဲ့ရင်ကျင့်သုံးဆောင်ရွက်မယ့်အခြေခံမူဝါဒတွေအဖြစ်နိုင်ငံရေးကြီးညာဆန်ရန်ကိုထုတ်ပြန်လိုက်ပါတယ်။တိုင်းသားရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကဦးစားပေးထားတဲ့ NLD ရဲ့နိုင်ငံရေးကြီးညာစရန်နဲ့ပတ်သက်လို့တော့ပါတီရဲ့ပြောခွင့်ရဦးဝင်းမြင့်ကအခုလိုပြောပါဗျ။အ
ဖြစ်လို့ဆိုတော့ဒါကကျွန်တော်တို့ကယူကော့ဘုတ်ဝင်တဲ့အခါမှာဒီကျွန်တော်တို့ရဲ့ပေါ့လေဒီ majority vote ရလို့ကျွန်တော်တို့အစိုးရဖွဲ့နိုင်လို့ရှိရင်ကျွန်တော်တို့လုံးပိုင်မှုရှိလို့ရှိရင်ဒီမူရီနဲ့အညီလုပ်ပါမယ်ဆိုတော့ပြည်သူကိုကျွန်တော်တို့ကကြိုတည်ပေးတာကျွန်တော်နိုင်ငံတီကောက်စုနိုင်ငံတီချောင်းမယ်ဆိုရင်တိုင်းသားတွေမပါပဲနဲ့ကျွန်တော်နိုင်ငံတီချောင်းလို့မရဘူးကြာတိုင်းသားလူမျိုးစုတွေအားလုံးတွေပါမှတီကောက်စုနိုင်ငံတီချောင်းလို့ရမှာအဲ့တော့တိုင်းသားလူမျိုးစုတွေကလည်းအဲ့တော့ဒန်းလူနေရတဲ့အခွင့်အရေးတွေမဟုတ်ဘူးကိုယ်ပိုင်ပြတိုင်းဝင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမယ်ဆိုတာငိုရွှဲစစ်ပါတီချောင်းနဲ့ကိုမှပါတီရဲ့ဟိုကျွန်တော်တို့နဲ့မူဝါဒသဘောထားမှာပါတယ်လို့ကိုယ့်ရဲ့ကိုယ်နဲ့ယူကောက်ပဲကြီးညာသဏ္ဍာန်မှာလည်းအဲ့ဒါပါခဲ့တယ်ကြာအဲ့ဒီတော့လည်းပါခဲ့တာအခုမှပါလာမှုဒါကြောင့်မို့ကျွန်တော်တို့ကဒါတိုင်းသားအရေးကိုအရှင်နဲ့ကျွန်တော်တို့ကလည်းအရေးထားတယ်အလေးပြီးတယ်ဘာလို့ဆိုတော့ပြောင်းလို့နိုင်ငံတကယ်တည်ထောင်မယ်ပြောင်းလို့နိုင်ငံတည်ထောင်ရင်တိုင်းသားတွေမပါပဲလုံးဝတည်ထောင်လို့မရဘူးတိုင်းသားတွေပါမှတည်ထောင်လို့ရမှာမဟုတ်ဘူးဒါကြောင့်ကျွန်တော်ကတိုင်းသားအရေးနဲ့ပြည်သူညီညာရေးဦးစားပေးကြတာဗျာ
အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားနေမြေမဲဆန္ဒနေတိုင်းလူလိုမှာပါတီရဲ့ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ချမှာဖြစ်ပါတယ်ပါတီအနေနဲ့လည်းတိုင်းရင်းသားမဟာမိတ်တို့နဲ့အစဉ်တစိုက်ဆွေးနွေးညှိနှိုင်းမှုတွေရှိတယ်လို့ပါတီဘက်ကပြောပါတယ်ဒါပေမဲ့1990ပြည့်ရွေးကောက်ပွဲကာလကအဓိကအတိုက်ခံ NLD ပါတီရဲ့မဟာမိတ်ဖြစ်ခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးခွန်ထွန်းဦးကတော့ NLD အနေနဲ့လွတ်လပ်တဲ့တိုင်းရင်းသားပါတီတို့နဲ့ဒန်းတူဆက်ဆံပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်။လွတ်လပ်လပ်ဒန်းတူကြည့်သူပြောတဲ့နေတိုင်းရင်းသားအဖွဲ့စည်းတဲ့တခုတော့သူနဲ့ပါသွားမှာပဲလေ။ဟုတ်လား။သူအောက်ကတိုင်းရင်းသားတွေကတော့ဘာမှလုပ်လို့ပြောလို့ရမှာမဟုတ်ဘူး။ကျွန်တော်တို့ဒီပေါ့သူတို့ UNE မပါဘဲနဲ့တော့ကျွန်တော်သူဘယ်လိုနည်းနဲ့မှတိုင်းသားတွေရဲ့ထောက်ခံမှုကတော့စမယ်မထင်ဘူး။နောက်ပြီးတော့ဒီဗမာနိုင်ငံကြီးကတိုင်းသားတွေလည်းအရေးပါတာပဲเนาะအဲ့တော့ဘာပဲဖြစ်နေဖြစ်နေလွတ်လပ်လပ်ရှိတိုင်းသားတွေတန်းတူညီတူပေါင်းပြီးတော့မှတော့အချင်းချင်းယူမှပဲရမယ်။ကျွန်တော်တို့တော့เนาะဟိုဒုတိယသားစားအနေနဲ့ဆက်ဆက်လို့လည်းကျွန်တော်ကလက်ခံမှာမဟုတ်ဘူးလေ။အဲ့ဒါကြောင့်ကျွန်တော်ကတော့ဒါလူကြီးလူပေါင်းပဲเนาะရှင်ပြောရင်တော့အဲ့ဒီပြောတဲ့ဆိုတဲ့နေရာမှာလဲတပည့်မရှိဘူးဒါရှင်ပြောရင်တော့ ိတ်ဆွေကောင်းအနေနဲ့ကျွန်တော်တို့စကားပြောကြပါမယ်
။နှစ်ပေါင်းများစွာတည်ထက်နေတဲ့တိုင်းရင်းသားပြည်ပခါတွေကိုဖြည့်ရှင်းနိုင်ဖို့အတွက်ပါတီကိုယ်စားလှယ်တိုင်းရင်းသားတွေနဲ့တင်ဆောင်ရွက်လို့ရနိုင်မှာမဟုတ်ပဲတိုင်းရင်းသားပါတီတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှဖြစ်မယ်လို့ဥက္ကဋ္ဌဦးကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးကိုဒီဇိုင်းမှတ်မှအာရုံစိုက်လှုပ်ဆောင်နေတယ်လို့ပြောဆိုပါတယ်။ပါတီရဲ့နိုင်ငံရေးကြေညာစာရမ်းမှာတော့တိုင်းရင်းသားရေးအပြင်အခြေခံဥပဒေပြင်ဆင်ရေးခင့်မီပြီးအဆင့်အတန်းမြင့်မားတဲ့တပ်မတော်တည်ဆောက်ဖို့ကြစ်လက်တဲ့အစိုးရတရပေါ်ပေါက်လာရေးလေသိန်းရသိန်းကိစ္စတွေဖြေရှင်းပေးဖို့ပြည်ရင်းပြည်ပအလုပ်သမားတွေအရေးပညာရေးအဆင့်အတန်းမြင့်တင်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုတိုးမြှင့်ဖို့အပါအဝင်လူငယ်အမျိုးသမီးအရေးတွေကိုလည်းထည့်သွင်းရေးဆွဲထားပါတယ်ရှင်
။မတ်တင်ထိုင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုတော့အဝေးရောက်မြန်မာတွေမဲပေးမဲ့ကိစ္စကိုလည်းတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ပြီးမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့2015ရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့ရှောက်ထားနိုင်ခွင့်ရှိတဲ့ရက်ကိုစက်တင်ဘာလ18ရက်နေ့ထိတိုးမြှင့်သတ်မှတ်ပေးလိုက်ကြောင်းဝါရှင်တန် DC မြန်မာတန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာတန်ယုံတွေမှာမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေကတော့သူတို့ပေးလိုက်တဲ့ကြိုတင်မဲနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြတာပါဒီကိစ္စကိုတင်ပြခြင်းပါတယ်အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခြင်းနဲ့ဆိုရင်ဝါရှင်တန် DC ကမြန်မာတန်ယုံဒါမှမဟုတ်နယူးယောက်မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တန်ယုံခွဲနဲ့လော့စ်အိန်ဂျလိစ်မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ရုံးတွေကိုကြိုတင်မဲပေးခွင့်တောင်းခံလွှာပုံစံ15ဖြစ်ပြီးစာရိုက်ဖက်စ်နဲ့အီးမေးလ်တွေကတဆင့်လျှောက်ထားကြရမှာဖြစ်ပါတယ်အစောပိုင်းတုန်းကတော့ပုံစံ15တင်ရမယ့်နောက်ဆုံးရက်ကိုဇူလိုင်လ31ရက်နေ့နောက်ဆုံးထားပေးပို့ကြပါလို့မြန်မာတန်ယုံဝက်ဘ်ဆိုက်မှာကြေညာခဲ့ပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထပ်မံအကြောင်းကြားလာတာကြောင့်အခုတော့ပုံစံ15တင်ရမယ့်နောက်ဆုံးရက်အဖြစ်စက်တင်ဘာလ18ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်တယ်လို့ဝါရှင်တန် DC မြန်မာတန်ယုံတန်မှုကြီးဦးမင်းသိန်းကရှင်းပြပါဗျာ။
ကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနကျွန်တော်တို့ CEO ထပ်ပြီးညွှန်ကြားချက်ဆက်ရောက်လာပါတယ်ဆောက်လာတွေကိုဖတ်ပြီးတော့တွန်းနိုင်တယ်ဆိုပြီးတော့ပြောတဲ့အတွက်ကြောင့်မို့19ရက်9လမှာအရောက်ပို့ပေးဖို့ပြောလာပါတယ်အဲ့ဒါနဲ့ကျွန်တော်တို့19ရက်နေ့9လနောက်ဆုံးထားပြီးတော့ပို့ပေးဖို့ဆိုပြီးတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေကိုဆက်ပြီးတော့အကြောင်းကြားထားပါတယ်ပုံစံ15ဆိုတာကြိုတင်ဆန္ဒမဲတောင်းခံပြီးပုံစံ15ပါခင်ဗ
ျဒီလိုရတိုးတတ်မှတ်လိုက်တာကြောင့်ကြိုတင်မဲပေးခွင့်ပုံစံ15တင်တဲ့လူဦးရေအနည်းငယ်တိုးလာတယ်လို့ဦးမင်းသိန်းကပြောပါတယ်ကြိုတင်မဲတွေကိုအောက်တိုဘာလ18နဲ့18စနေတနင်္ဂနွေနေ့တွေမှာလူကိုယ်တိုင်တန်ယုံတွေကိုလာထည့်ရမယ်လို့တန်မှုကြီးဦးမင်းသိန်းကပြောပါတယ
်။ဝါရှင်တန်မြို့ကမြန်မာတန်ယုံရယ်၊ဒီယုံမြို့ကမြန်မာအဖွဲ့ယုံရယ်၊လော့စ်အိန်ဂျလိစ်မြို့ကမြန်မာကောင်စစ်ဝန်ထုတ်လုံးနဲ့၃နေရာ။အဲ၃နေရာမှာကြိုတင်မဲပေးဖို့ပါခင်ဗျာ။ကျွန်တော်တို့မြန်မာတန်ယုံဝါရှင်တန်မြို့ကတော့ဒီ18ရက်နေ့ဆယ်လပိုင်းနဲ့18ရက်ဆယ်လပိုင်းမှာအဲ့ဒါစနေတနင်္ဂနွေပေါ့နော်မနေ့9နိုင်ရနေညနေ9နိုင်ကိုဖွင့်လေးပေးပါမယ်ဒီအလီမာရှိရဲ့ဒီမြန်မာကောင်စစ်ဝင်ဆောင်ရောင်းတဲ့ဒီအတိုင်းပဲခွင့်ဖို့ဟိုစီစဉ်ထားပါတယ်ကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာရှိတဲ့နေပြည်ပိုင်ကြီးရှိတဲ့မြန်မာနိုင်ငံသားတွေအားလုံးသူတင်ဆက်လာနေပေါ့နော်ဆောက်လာပုံစံ15တွေကိုအမြန်ဆုံးပို့ပေးဖို့ဆက်ပြီးတော့အကြောင်းကြားထားပါတယ
်နယူးယောက်မြို့မှာနေထိုင်တဲ့ဦးကျော်စိုးကတော့သူတို့မဲပေးဖို့လျှောက်ထားတဲ့အခြေအနေနဲ့စိုးရိမ်မှုတွေကိုပြောပြပါတယ်
အော်ကျွန်တော်နဲ့ကျွန်တော်မိမရဲ့ကျွန်တော်ကလေးနှစ်ယောက်အပါဝင်ပါနော်လေးယောက်လုံးပေါင်းပုံစံ15တော့ဖြည့်ပြီးတော့ဒီနယူးယောက်ကပမာတိုင်းရုံးတင်ထားပြီးပါပြီဒါပေမဲ့တိုင်းရုံးအနေနဲ့ကျွန်တော်တို့ဘယ်နေ့မဲလာထည့်ပါလို့အီးမေးလ်နဲ့တယ်လီဖုန်းနဲ့ပြန်ဆက်သွားတာမရှိသေးဘူးခင်ဗျအော်ကျွန်တော်တို့ဆိုရင်ကိုပေးတဲ့မဲရောကိုမဲထည့်တဲ့ပါတီပဲကိုမဲထည့်ခဲ့တဲ့ကောင်းဆောင်ပဲအနိုင်ရစေချင်တာလေကိုမဲထည့်တာတပါတီနော်မဲနိုင်သွားတာတပါတီအလိမျိုးမဖြစ်သင့်ဘူးလို့ထင်တယ်လေ
Los Angeles မြို့မှာနေထိုင်တဲ့အဆိုတော်နီနီဝင်းရွှေကလည်းမဲပေးဖို့အတွက်ပြင်ဆင်နေစေဖြစ်ပြီးသူ့ရဲ့စိုးရိမ်မှုကိုပြောပါတယ
်ဟိုမဲကတော့ဟိုထည့်ဖို့စီစဉ်ထားတယ်ဒီမှာလဲကောင်စစ်ဝင်ရုံတော့ဟိုရှိပါပြီအလိမာတော့အဲ့ဒါကိုကိုလုံးဝမှာဆိုတော့ဘယ်လိုကနေဘယ်လိုသွားမှမသိလို့လေဟိုထည့်ပြအောင်တော့ထည့်ပါမယ်လीမဲကဒီရဲ့ထဲမှာပဲလုံးဝမှာပဲဒီအခုကိုကမဲထည့်လိုက်ပါပြီတဲ့ကိုထည့်တဲ့မင်းကတကယ်ရောရောက်သွားပါမလားအစိုးရိမ်နာကလေနောက်ပြီးတော့ကိုမဲကြီးကိုဖောက်ပြီးတော့ဟဲ့ तू ကတော့ဟိုဘာထည့်ထားတာပေါ့အဲ့လိုမျိုးဒီပါလေးဖြစ်မှာကြောက်တာပေါ့နော
်အခုချိန်ထိတော့ Washington DC ကမြန်မာတန်ယုံမှာ ကျူတင်မဲပေးခွင့်ပုံစံ15တင်ထားသူ135ဦးရှိပြီးနယူးယောက်မြန်မာတန်ယုံခွဲမှာပုံစံ15တင်ထားသူ213ဦးနဲ့လော့စ်အိန်ဂျလိစ်မြန်မာကောင်စစ်ဝန်ချုပ်ရုံးမှာမဲပေးခွင့်လျှောက်ထားသူ85ဦးရှိနေပါတယ်။ဒါကြောင့်အမေရိကန်တနိုင်ငံလုံးမှာ2015ရွေးကောက်ပွဲကိုမဲပေးဖို့လျှောက်ထားသူမြန်မာနိုင်ငံသား423ဦးသာရှိနေပါတယ်ခင်ဗျာ။VOA ကဘုလူနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတခါတင်ပြမှာကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ခဲ့တဲ့ចောင်းသားတွေကိုတာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးတဲ့ကာလမှာចောင်းသားတွေကိုရိုက်နှက်ဖမ်းဆီးရမှာအမိပေးခဲ့တဲ့ရဲတွေကိုတရားပြန်ဆွဲနိုင်ဖို့တောင်းခံခဲ့တဲ့ရှေ့နေပါဝါလွှဲစာကိုရပ်ပေါင်း60နီးပါးကြာတဲ့အထိတာယာဝတီထောင်ကထုတ်ယူခွင့်မပေးတဲ့အတွက်အထက်တရားရုံးကိုတက်ဖို့ခက်ခဲနေပါတယ်။ VOA သတင်းတော့မအေးမှာကတင်ပြမှာပါ။
အမျိုးသားပညာရေးဥပဒေအတွက်ခရီးရှည်ချီတဲ့တပိတ်မောက်ခဲ့တဲ့ចောင်းသားတွေကိုအာဏာပိုင်တွေကပုံမှန်5ခုနဲ့တရားစွဲဆိုထားပြီးတဲ့နောက်မှာတရားရီတရားရုံးမှာရုံးထုတ်စစ်ဆေးနေတာဟာ6လကျော်ကြာပြီဖြစ်ပါတယ်။ចောင်းသားတွေကိုရိုက်နှက်ဖမ်းဆီးရမှာအမိန့်ပေးခဲ့တဲ့ရဲအာဏာပိုင်တွေကိုចောင်းသားတွေဘက်ကရှေ့နေတွေကလည်းပြန်ပြီးတော့တရားစွဲနိုင်ဖို့အတွက်တောင်းခံခဲ့တဲ့ရှေ့နေပါဝါလွှဲစာကိုလည်းရက်ပေါင်း60နီးပါးကြာတဲ့အထိမရတဲ့အတွက်အထက်တရားရင်ကိုတက်ဖို့အတွက်ခက်ခဲနေတာပါ။တရားဝီအချင်းထောင်ကိုတွားရောက်ခဲ့တဲ့တရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကရက်ပေါင်း60အတွင်းအထက်တရားရုံးမှပြင်ဆင်ချက်မတက်နိုင်ရင်တရားဆွဲဆိုထားတဲ့အမှုဟာပြက်ပြဲသွားမယ်အခြေအနေရှိတယ်လို့ဆိုပါတယ
်။ဒီနေ့ကကုလပါချောင်းနဲ့ခလုံးကသွားစားပြီးထောင်သွားတယ်။တစ်ထုတ်ချက်မှအကြမ်းနဲ့ကျောင်းသူကျောင်းသား54ယောက်ရှိတယ်။သူတို့ရဲ့ရှေ့နေကိုကျဲလွှဲစားအန်ကတော့တရက်6လရက်တင်ထားတယ်။အခုချိန်ကြီးမရသေးဘူး။ဆောင်းမရလည်းရှိဘူးလေ။မရှိတော့အကြံ့ကြတော့ဘူးအန်ကတော့လေ။သူကနေတရားဆွဲဖို့တင်တယ်မလား။ရဲမှုဥပုံမြင့်နဲ့ဒူရဲမှုဦးဆန်းမြင့်တို့ကိုနော်တရားဆွဲဖို့ဆိုတင်တဲ့အမိကိုပေးချထားတယ်။အဲ့ပေးချတဲ့အမိကိုသူကပြင်ဆင်မှုတက်ရမယ်။ပြင်ဆင်မှုဒီကမ်းနဲ့ခရိုင်တရားကိုတက်ရမယ်။အဲ့ဆရာစီကန်းသာကြော်သွားတဲ့လူကြောင့်သူကတကယ်ဖြစ်တာပေါ့နော်။အခုချိန်ကြီးရှေ့နေကိုကျဲလွှဲစားမရသေးဘူး။15ခုနှစ်ဂျိုတိုင်လာတဲ့ကချရတဲ့အမိတ်ဖြစ်နေအဲ့တော့သူကဂျပန်60ပြည်ကနေပြီးသမီးရယ်အဲ့လိုဂျပန်60ပြည်ကနေဖြစ်သွားတယ်နော်သူငယ်တော့ဆောင်မကြီးကနေပြီးတော့အကြောင်းပြပြီးတော့အောက်ကလူကတွေ့မိမပေးဘူးဒါလည်းဒီဘက်နေရအောင်အန်ကတော့ပြောထားပြီးမရလို့ကျန်တော့တိုင်မယ်လို့သူတို့ပြောပြခဲ့တယ်တခါလေ
လက်ပန်းကျောင်းသားတပိတ်အကျန်းဖက်ဖြူခွဲခံရချိန်မှာရဲလက်ဆွဲလုံထုံးလုံနီးနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေရဲတပ်ဖွဲ့ဝင်တွေကိုရန်ပြုသူတွေနဲ့ပတ်သက်လို့အထူးကယုံနှိမ့်နေရေးလုပ်ငန်းစဉ်အဆင့်အတိုင်းမလုပ်ပဲကျော်လွန်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြီးခဲ့တဲ့ရက်ကပဲသဘောထားထုတ်ပြန်ခဲ့တာပါဒီကနေ့မှာတော့တရားဝင်မြို့နယ်တရားရုံးမှာအမှုတွေကိုစစ်ဆေးခြင်းမရှိခဲ့ပေမဲ့ရှေ့နေတဦးရဲ့တပ်သေးကံတင်ပြချက်ကိုပယ်ချခဲ့တာတွေတော့ရှိခဲ့တယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကဆိုပါတယ
်အဲ့မှာရှေ့နေတရားဦးကြီးမြင့်ဆိုရှေ့နေတရားလွှတ်ရှေ့နေတရားရှိတယ်ဦးလာမျိုးမြင့်ရောတပ်သေးကံတခုဆိုတော့ဒီမှာဆိုင်ရှင်ကြီးဆိုတာဦးရံတော့တော်တာဦးရံရှင်ကြီးဆိုတော့ဇင်းသာတပိုင်းတင်အဲ့ဒါဒီကံရှင်ကြီးပြီးပြီဦးအောင်ပြန်တွေ့ထားပြီလားစက်စီကံတုံးလက်ခံထားပြီသူကနေပြီးတော့ငူရင်းမဟုတ်တဲ့အတွက်ကြောင့်သူကငူရင်းဆိုတော့ပြင်းနေဆိုတော့သူကတွေ့နေအဲ့တော့မြို့နယ်တရားကြီးကအဲ့အောင်လေးကိုသူ့ရဲ့ရှောက်ထားတဲ့ပယ်ထားပဲ
အခုဆိုရင်ចောင်းသားတွေကိုအမှုဆွဲဆိုခဲ့တဲ့ရဲမှု2ဦးကိုရှင်းနေ7ဦးကအလှည့်ကျစစ်ဆေးနေရမှာအခုဆိုရင်ရှင်းနေ6ဦးကစစ်ဆေးပြီးဖြစ်တယ်လို့ရှင်းနေတဦးချင်းလိုက်တရားဆွဲဆိုမှုတွေကလည်းလှုပ်ဆောင်နေတာပါပထမဦးဆုံးအနေနဲ့ရဲတွေကိုတရားဆွဲဆိုဖို့ပြင်ဆင်ခဲ့တဲ့ရှင်းနေဦးရောဘတ်စောင်းရဲ့ရှင်းနေပါဝါလွှဲစာကတော့အခုထိမရသေးပဲရက်ပေါင်း60ပြည့်ကံနေ့အထိကြန့်ကြာနေတယ်ဆိုပြီးရှင်းနေတွေကဆိုပါတယ်ကျောင်းသားတွေကိုရိုက်နဲ့ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်ပွားချိန်မှာတာဝန်ရှိသူတွေကတမိတ်နဲ့တတန်နဲ့တတ်မှတ်အမိန့်ပေးကုတ်ကဲနိုင်ခြင်းမရှိတဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွဲဖြေရှင်းရမှာညွန်ကြားချက်တွေကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါတတ်မှတ်ချက်တွေနဲ့ညီစောင်ရွက်မှုအားနည်းတယ်ဆိုတာတွေ့ရှိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အာဏာပိုင်တွေကတော့ပြည်စဲဥပဒေချိုးဖောက်တဲ့အတွက်ကျောင်းသားတွေကိုအရေးယူစောင်ရွက်ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ဂျိမနဲ့6နိုင်ခွဲရှိပါပြီ VOA American တန်ကဘူဒူးနေမနက်ခင်းအစီအစဉ်တွေကိုမနက်9နိုင်အထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလာ190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယနိုင်ခွဲအတွင်းကမ္ဘာမီဒီယာတွေတဲကမြန်မာပြည် American EDN 3အင်္ဂလိပ်စာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီကကံပေါ်လိတိုင်းရင်းသားပါတီအတွက်ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့မဲဆွယ်စည်းရုံးလာတ
ယ်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုမကြခင်မှာပြန်လည်နားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီရာအဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိပါတယ်ကိုရဲကောင်ကစူးစီးတင်ပြထားတာပ
ါပထမဦးဆုံးအနေနဲ့ဒီမိုကရေစီနဲ့ယဉ်ကျေးမှုဌာနကသုတေသီ Igor Blasevich ရေးသားတဲ့It's time to stop talking about the bold reformists. So that တတိရှင်ပြုပြင်ပြောင်းလဲရေးသမားကြီးအကြောင်းပြောတာရပ်ဖို့အချိန်တန်ပြီဆိုတော့ AIRI online စာဆောင်မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။သမရဦးသိန်းစိန်ကိုပြုပြင်ပြောင်းလဲရေးသမားလို့ပြောဆိုနေခြင်းဟာဟန်ပြဖော်ဆောင်မှုကိုတရားဝင်ဖြစ်အောင်လုပ်ပေးရာရောက်တယ်ဆိုပြီးဆောင်းပါးရှင်ကအစချီရေးသားထားပါတယ်။ဦးသိန်းစိန်နေနဲ့သူ့ရဲ့ဦးစားပေးမှုတွေဟာငင်းချင်းရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးဖြစ်တဲ့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တယ်။ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ခဲ့တယ်။ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်။အတိုက်ခံပါတီတွေအပေါ်ဟန်တားမှုတွေကိုရပ်တန့်ခဲ့တာဖြစ်ပါတယ်။သမရဦးသိန်းစိန်နဲ့ခုလိုအရေးကြီးတဲ့ပြောင်းလဲမှုတွေဖော်ဆောင်ခဲ့တာညှင်းလို့မရပါဘူးလို့လေဒီအတွက်သူရသင့်ရထိုက်တဲ့ချီးကျူးမှုကိုလည်းရခဲ့ပြီးဖြစ်ပါတယ်လို့ဆောင်းမရှင်ကရေးသားထားပါတယ်။ရရှိမှာဦးသိန်းစိန်ရဲ့အောင်မြင်မှုတွေနဲ့ဆုံးရှုံးမှုတွေကိုလေ့လာဖို့ပဲဖြစ်ပါလေ။ဖွဲ့စည်းပုံအခြေခံပြုပြင်ပြောင်းလဲရေးကိုဟန်တာခဲ့တာကလည်းလွှတ်တော်တွင်တမတားစစ်ကိုယ်စားလှယ်လောင်းတွေကြောင့်သာမဟုတ်ဘဲဦးသိန်းစိန်သူ့အကြံပေးပုဂ္ဂိုလ်တွေနဲ့ရေးပါတဲ့ဝန်ကြီးတွေကြောင့်ဖြစ်တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပြီးစီးပွားရေးနဲ့ပတ်သက်လို့လေအရင်စစ်ဆူးရလက်ထက်ကချမ်းသာခဲ့တဲ့လူဒန်းစားသာအဓိကစိုးမိုးနေတာကိုတွေ့ရပြီးဒီစစ်ပွဲကြီးတကားဝင်ဝါဒကြောင့်လေသူတို့သာအများစုအကျိုးခံစားကြတာတွေ့ရတယ်လို့ဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအယုတ်ဆိုးလာတဲ့အမျိုးသားရေးဆွံ့ရောက်လှုပ်ရှားမှုကိုလေဦးသိန်းစိန်ဆိုးရက်ကခွင့်ပြုထားတာတွေ့ရတယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။ဦးသိန်းစိန်နေနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်တဲ့အတွက်ကြောင့်သူ့ဘော်လူလူရဲ့ထောက်ခံမှုကိုအကဲဖြတ်ရခက်ခဲတာဖြစ်တဲ့ပြင်သူရွေးခဲ့တဲ့လမ်းကတော့ရွေးကောက်ခံဖို့မဟုတ်ပဲတင်မြောက်ခံရဖို့ဖြစ်တဲ့အကြောင်းနဲ့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါကြောင့်လေပြုပြင်ပြောင်းလဲရေးကိုခေါင်းဆောင်နေသူမဟုတ်တဲ့သမရဦးသိန်းစိန်ဟာစစ်တပ်နဲ့စစ်တပ်ဟောင်းလူဒန်းစားရဲ့တစိပိုင်းနာဖြစ်ပြီးဒါဟာသူ့ရဲ့နေရာမှန်ဖြစ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဦးသိန်းစိန်ဟာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအကောင့်ထဲပေါ်နေသူမဟုတ်ဘဲကြားဖြတ်ကာလအတွင်းမှာစစ်တပ်ရဲ့အာဏာအရက်ဖက်ကိုကူးပြောင်းတဲ့အုပ်ချုပ်ရေးစနစ်စကူးမကူးကာလမှာထိန်းချုပ်ဆောက်ရှောက်ပေးနေသူတူပဲဖြစ်တဲ့အကြောင်းနဲ့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒီစနစ်မှာစစ်တပ်နေနဲ့ဖိနှိပ်မှုနဲ့အကြောက်တရားနဲ့ဓာတ်ရိုက်အုပ်ချုပ်နေတာမဟုတ်ပေမဲ့အာဏာကိုအဆုံးမှလက်ကင်ထားသူကတော့တမတော်သားဖြစ်တဲ့အကြောင်းနဲ့ဒီလိုအခြေအနေမျိုးတွေမှာရွေးကောက်ပွဲတွေကိုပုံမှန်ကျင်းပပေးနိုင်ပြီမဲ့လို့လေအနိုင်ရမယ့်အုပ်စုကတော့အာဏာရပါတီသားဖြစ်ပြီးကျင်းပတဲ့ရွေးကောက်ပွဲတွေဟာစိတ်တပိုင်းအဖြစ်လွတ်လပ်မှာဖြစ်ပြီမဲ့လို့လေတရားလွန်မတရားမှာတော့တည်ကြတဲ့အကြောင်းဆောင်းပါရှင်ကရေးသားထားပါတယ်အပြည့်အစုံကိုတော့ arbri.org မှာဖတ်ရှုနိုင်ပါတယ်ရှင်
ရွေးကောက်ပွဲအကျိုးဘာသာရေးတက်မှမှုနိုင်ငံတကာစိုးရိမ်ဆိုတဲ့ခေါင်းစဉ်နဲ့ AFP ရဲ့ရေးသားချက်ကိုပြောပြချင်ပါတယ်။မဲဆွယ်စည်းရုံးရေးကာလအတွင်းမှာဘာသာရေးတက်မှမှုကြောင့်စိတ်ဝမ်းကွဲပြားမှုတွေပဋိပက္ခတွေဖြစ်လာမဲ့အရေးစိုးရိမ်တယ်လို့အမေရိကန်ပြည်ထောင်စုဂျပန်နဲ့အခြားနိုင်ငံကြီးတွေကဖော်ပြကြပါတယ်။နှစ်ပေါင်းများစွာအတွင်း လွတ်လပ်မှုအရှိဆုံးဖြစ်မယ်လို့မျှော်လင့်ရတဲ့ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အတိုက်ခံပါတီကအနိုင်ရမယ်လို့လည်းလူများကယူဆထားကြတာပါဒါပေမဲ့ဗုဒ္ဓဘာသာလူများစုဖြစ်တဲ့မြန်မာနိုင်ငံမှာမကြသေးခင်နှစ်တည်းအတွင်းပြင်းထန်တဲ့ဘာသာရေးအထိကုံးတွေကြောင့်လူတွေသေဆုံးခဲ့ရပါတယ်အခုမြို့သားရေးဝါဒီဖုံတော်ကြီးတွေရဲ့အရှိန်အဝါကြီးမြင့်လာတဲ့အတွေ့မွတ်စလင်လူနည်းစုတို့ဟာနိုင်ငံရေးကဖဲထုတ်ခံရမှုနဲ့ပို့ပြီးတော့ရင်ဆိုင်လာနေရပါတယ်။ဒါကြောင့်ဩစတြေးလျ၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊နော်ဝေး၊ဂျပန်၊ဆွီဒင်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကဘာသာရေးလွတ်လပ်မှုအပြန်အလှန်လေးစားမှုတရားဥပဒေအရတာဝန်ညီမျှရှိစေဖို့ရွေးကောက်ပွဲငြင်းငြင်းချမ်းချမ်းရှိစေဖို့နဲ့လူတိုင်းပါဝင်ခွင့်ရှိစေဖို့လက်မှတ်ထိုးတောင်းဆိုလိုက်ကြတာပါ။ဘာသာရေးမငြိမ်မသက်မှုတွေဟာမြန်မာနိုင်ငံအရက်သားအသွင်ဆောင်အစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေအပေါ်အယိမ်မဲကြီးထိုးနေကြတာဖြစ်ပါတယ်
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချပေးမှာဖြစ်ပါတယ်။
ဒီဒီမနဲ့တင်ပြမယ် idiom အသုံးကတော
့ old flame
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက old old ကအဟောင်းတစ်ချိန်က flame flame ကမီးတောက်ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မီးတောက်အဟောင်းပေါ့ရှင်ဒီအသုံးဆင်းတဲ့လာတာကတော့ရှင်းတယ်လို့ဆိုရမှာပါflame ဆိုတဲ့မီးတောက်ဟာတကယ်တော့ဒီနေရာမှာတကယ်မီးမဟုတ်ပဲရင်ထဲမှာတောက်လောင်တဲ့အချစ်မီးကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာ1500အချစ်ဆိုတဲ့သမီးရီစားချစ်လင်မယားချစ်ဆိုတာပူပြင်းပြီးအပူမီးတောက်လောင်တယ်လို့928ဆိုတဲ့မိဘနဲ့သားသမီးကြားအချစ်ကတော့အေးမြတယ်ဆိုတာသောတရှိများသိကြမှာပါ။ဒါကြောင့်ဒီ old flame ဆိုတဲ့အသုံးမှာအရင်ကတောက်ခဲ့တဲ့မီးဆိုတော့idiom တော့ဘာအသေးပဲကတော့အရင်ကချစ်ခဲ့ဘူးတဲ့ချစ်သူရီစာဟောင်းဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Mary told me she met her old flame at a party after 50 years she said she hardly recognized him as he's now fat and bald
Mary ကပြောတယ်သူရဲ့ရီစာဟောင်းနဲ့ပါတီမှာသွားတွေ့ခဲ့တယ်။နှစ်50ကြာမှသူ့အပြောကတော့ကောင်းကောင်းတောင်မမှတ်မိတော့ဘူးတဲ့။အခုအဲ့ဒီလူကဝါပြီးထိတ်ပြောင်နေလို့လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary told me she met her old flame at a party. After 50 years, she said, she hardly recognized him as he's now fat and bald.
ဒီချင်းကရီစာဟောင်းဖြစ်ခဲ့ဘူးသူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
old flame
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ဒေါခင်မျိုးသက်ကဆွေးနွေးတင်ဆက်ထားတာပ
ါ။မင်္ဂလာပါရှင်။အင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တိုင်းသားဒေသတွေကိုအခုဆိုရင်ဒေါန်ဆန်းစုကြည်ကစီယုံရင်ထွက်နေတဲ့ကာလပေါ့နော်။ဒီတော့တိုင်းသားတွေနဲ့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီဘယ်လောက်ထိလက်တွဲနိုင်မယ်။နောက်အကျိုးစီးပွားခြင်းကိုထိတ်တိုက်တွေ့နိုင်သလား။ဒါတွေကိုဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူကတော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကတိုင်းသားရေးရာဦးထွန်းထွန်းအဟိန်ပါ။ဦးထွန်းထွန်းဟိန်ဟိုပြောပြပေးပါနော်။အခုဒေါန်ဆန်းစုကြည်စီယုံရင်ထွက်နေတာနဲ့ပတ်သက်ပြီးတော့ပေါ့နော်
။ဟုတ်ကဲ့ကျွန်တော်တို့အခုတော့ဆန်စုကြည်ကအခုအပတ်တွင်မှာပေါ့လေတိုင်းနာဒေတာတွေကိုကျွန်တော်စီးရင်းများဖတ်နေကြတယ်ခင်ဗျဟိုကြိုးရမယ်လို့ဆိုစီးရင်းပေါ့လေအခုလိုမျိုးဆိုလို့ရှိရင်ကျွန်တော်2005ရွေးကောက်ပွဲအမျိုးနိုင်ငံဆက်ကြောင်းတွေအရောင်းနဲ့ရွေးကြည့်တဲ့ကြောင်းကျွန်တော်တို့ဒီတိုင်းနာဒေတာတွေကိုကျွန်တော်တို့အခါစီးရင်းဖတ်နေတာပါဒီတိုင်းနာတွေဒီ2005ရွေးကောက်ပွဲမှာအဲ့ဒီကြောင်းသူဖြစ်နေတော့ဆိုတိုင်းနာတွေလည်းဒါတူစီးတော့ကြည့်နေကျွန်တော်စိတ်တူဝမ်းရှိအောင်စိတ်ဝမ်းမချအောင်ကျွန်တော်ဆောင်နေနေတာရှိပါတယ်
ဒေါက်တာရံမျိုးသိမ့်အောင် တိုင်းသားနေပယ်ဒေသမှာဒီ NLD ကနေပြီးတော့စီယုံရေးထွက်နေတာနဲ့ပတ်သက်ပြီးတော့တိုင်းသားတွေဘက်ကပါရမီခံစားနိုင်နေပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အမြင်လေးတွေပြောပြပေးပါဦ
းကျွန်တော်အမြင်ကတော့ပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိနိုင်ငံရေးခင်းကျင်းမှာအဓိကပါတီကြီးတစ်ခုအနေနဲ့တိုင်းသားဒေသတွေကိုစီယုံရေးဆင်းတာဟာပါတီတစ်ခုရဲ့လုပ်ငန်းအရာပြောမယ်ဆိုရင်တော့ဟိုကြောင်းကျိုးစီလျော်တယ်လို့ပြောလို့ရပေမဲ့လို့အဲဒီကကံပေါ်လေတိုင်းသားပါတီအတွက်ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့လဲဆွဲစည်းရုံးလာတဲ့ရှုပ်ရှားမှုကြီးဟာသူတို့အတွက်စိန်ခေါ်မှုကြီးဖြစ်လာနိုင်တယ်ဆိုတဲ့အမြင်ထားကိုတော့တွေ့နေရပါတယ်ဗ
ျဟုတ်ကဲ့ပါ NLD ကိုယ်တိုင်ကဒီကနေ့ပဲနိုဝင်ဘာလ10ရက်ကျင်းပမဲ့ရွေးကောက်ပွဲတွေအတွက်ပေါ့နော်တကယ်လို့အဲ့မှာအများစုနိုင်ရပြီးအစိုးရဖွင့်နိုင်ရင်ကျင့်သုံးဆောင်ရမယ့်အခြေခံမူဝါဒတွေဖြစ်တဲ့ကြီးညာစစ်တမ်းတွေထုတ်ပြန်ပါတယ်တိုင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကပေးထားတဲ့ကြီးညာစစ်တမ်းမှာဒါနဲ့ပတ်သက်ပြီးတော့ SNLD ရှမ်းမြို့သားဒီမိုကရေစီဖွဲ့ချုပ်ကဦးခွန်ထွန်းကအခုလိုမြင်ပါတယ
်လောလောဆယ်အရအကေဝေးများ NLD ကနိုင်မယ်ဆိုလို့ရှိရင်တော့တိုင်းသားအရေးကတော့ကျွန်တော်ဆင်မဲ့သိပါကြစ်တဲ့ဝင်လည်းသူလုပ်နိုင်တယ်မလို့ကျွန်တော်မသိဘူးအမဆိုရင်အခုကရင်ကျွန်တော်ကနော်လောရတော်မဲ့ချေကြီးပြအခုသူတို့လောက်သွားတာကတော့တို့လူနဲ့တို့ဝင်နဲ့မရှိတော့ပါဘူးအဲဆိုရင်သူလည်းဝင်သွားပြီပဲကျွန်တော်ပြင်နေတယ်အားလုံးပါသူကိုယ်တိုင်ပဲသူတွေလွတ်ပြီးတော့ဒါပြင်နေအားလုံးဝင်ပြီးသားပြီးဝင်တော့ပါပြီအဲတော့အဲ့လိုမျိုး CEO တော့ CEO ရောပေါ့တော်တော်လုံးမဲ့အခြေအနေမျိုးတော့မရှိတော့ပါဘူးခင်ဗျာ
ဦးခွန်ထုံးရဲ့အမြင်ပေါ့နော်နောက်ဦးခွန်ထုံးကပြောပါတယ်ဒီမှာနှစ်ပေါင်းများစွာတည်တက်နေတဲ့တိုင်းရင်းသားပဋိပက္ခတွေဖြည့်ရှင်းဖို့ပေါ့နော်ပါတီကိုယ်စားလှယ်တိုင်းရင်းသားတွေနဲ့ဆောင်ရွက်လို့ရနိုင်မှာပေါ့ပဲပါတီတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးဖို့အတွက်ပေးထားတဲ့စာရီအများကြီးတွေကပေါ့နော်ဟိုတစားမောင်ဝင်းဟန်အင်းလေးရဲ့အမြင်ကလေးကိုလည်းအရင်ဆုံးပေါ့နော်ပြောပြပါစေဘာမှပြည်လွတ်လပ်ရပြီးချိန်ရစားပြီး10နှစ်လောက်ပေါ့နော်အရင်တော့ပြည်နယ်တွေမှာဒီပြည်မပါတီတွေတောင်းအရင်ကမရှိခဲ့ဘူးပေါ့နော်ဟုတ်ဒါတော့အချင်းချင်းပြောတာပါနော်စာတော့အရှိကြီးပါအဲဒါကြောင့်တချို့တိုင်းသားတွေကပေါ့နော်ပြည်မပါတီတွေနေမှာမရှိစေချင်တာမျိုးတွေရှိနိုင်ပါတယ်ဒါပေမဲ့လည်းအခုလိုကရားလိုပြည်နယ်မျိုးမှာပေါ့နော် NLD နဲ့လက်တွဲမဲ့ဒီကရားအမတ်တွေပါပေါ်လာတယ်နောက်ပြီးတော့ပါတီတွေတွင်းမှာလည်းအကွက်ကွက်ပြပြတွေဖြစ်နေတယ်ပေါ့နော်ဆိုတော့သူဆိုလိုချင်တာကဒီလိုပါတီတွေမဲကွဲပြီးတော့နိုင်ငံအကျိုးမပြုတဲ့ပါတီတွေအနိုင်ရမယ်ဆိုရင်ဒီအရင်ခင်ဟောင်းကလိုပဲဖိနှိပ်မှုမျိုးမျိုးနဲ့ဆင်းရဲမွဲတင်နေမှာပေါ့နော်။ဒါကြောင့်အဓိကကြတာမဲဆန္ဒရှင်ပြည်သူတွေရဲ့နိုင်ငံရေးရည်ချိန်မြင့်ဖို့လို့ပြောပါတယ်။သူကစာနဲ့ပါဝင်ဆွေးနွေးတာပါ။နောက်တစ်ယောက်ကကြတော့ကိုကျော်ဘိုးတထောင်ပါ။သူကကြတော့ကရားပြည်နယ်ဘက်ကိုသွားပြီးတော့ပေါ့နော်။စီလုံးတာမှန်တယ်ပေါ့နော်။အဲဒီမှာဥအောင်မင်းတို့ဥစိုးသိန်းတို့ကဝင်ပြီးအရွေးခံပါဆိုတော့နော်ဒီ NLD ကဝင်ပြီးတော့ဟိုခက်နဲ့ပဲဒီစစ်ဖက်အရာရှိဟောင်းတွေကိုပေါ့နော်အုပ်စုတွေရင်ဆိုင်ရမယ်ပေါ့နော်ဒါမဲ့လို့သူကရခိုင်ပြည်နယ်သွားမယ်ဆိုတော့စဉ်းစားစေချင်ပါတယ်တဲ့အဲ့မှာဆိုရခိုင်ပြည်နယ်လွှတ်တော်ရခိုင်တိုင်းရင်းသားတွေကြီးစိုးထားမှာဖြစ်တဲ့အတွက်ကြောင့်ဝင်ကြီးချုပ်ဆိုရင်ထင်တိုင်းမပေါက်ပဲအချိန်ဖြုံးတယ်လို့ဖြစ်နေမယ်ပေါ့နော်နောက်ပြီးတော့ရခိုင်တိုင်းရင်းသားတွေအကျိုးကျေးဇူးနဲ့လည်း NLD ကရဆောင်ရွက်ချက်တရားဆန့်ကျင်နိုင်တယ်လို့ပြောပါတယ်အဲ့နေရာမှာပေါ့နော်ဒီတဘာဝအလျောက်ဖြစ်နေတဲ့တိုင်းသားတွေနဲ့ညှိနှိုင်းတင်တယ်လို့ဆိုပါတယ်ဆွေးနွေးဖို့အတွက်ကျွန်မဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကဥဖေတန်းကိုဖိတ်ခဲ့ပါတယ်သူကအခုညပေါ့နော်ဟောပြောပွဲတစ်ခုရွာမှာတွားကြရှိလို့တန်ဖိုင်လေးပဲယူပြီးတော့ဆွေးနွေးပေးပါဆိုလို့အဲ့ဒါလေးနားထောင်ကြည့်ပါ
2015ရွေးကောက်ပွဲဟာတကယ်ဒီမိုကရေစီအပြောင်းအလဲတဲ့အရေးကြီးပါတဲ့အထူးသဖြင့်ဆက်အာဏာရှင်စနစ်ချုပ်ငင်းအောင် NLD နဲ့တိုင်းရင်းသားပါတီလက်တွဲပြီးဆောင်ရွက်မယ်ဆိုရင်အကောင်းဆုံးရလဒ်တွေရနိုင်တယ်လို့ယူဆပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့စီရင်အရေးတာအခံပွဲတော့ကလည်းတော်အောင်ဆန်းစုကြည်ကိုကျွန်တော်ပြောဟုပါတယ်ကျွန်တော်တို့တိုင်းရင်းသားပါတီနဲ့လက်တွဲပြီးလုပ်ဖို့အစီအမံချက်မျိုးထားဖို့လိုတယ်လှုပ်ဆောင်ပေးပါတယ်ဆိုတော့ကျွန်တော်ပြောဖို့ပါတယ်ခင်ဗျာဒါပေမဲ့ NLD ပါတီဟာဒီနယ်အသီးသီးကိုကွင်းစည်းစည်းရုံးပြီးတော့သူတို့ပါတီကိုပဲမဲပေးထောက်ခံကြဘူးသူတို့ပါတီကပြည်ထောင်စုပါတီဖြစ်တယ်သူတို့ပါတီအနိုင်ရမှဖက်ဒရယ်စနစ်ရလာမယ်တိုင်းသားတွေရဲ့ဘဝကောင်းကျိုးဖြစ်လာမယ်ဆိုတော့စကားသုံးလုံးမျိုးနဲ့မဲဆွဲစည်းရုံးနေတာတွေ့ရပါတယ်ကျွန်တော်တို့တိုင်းရင်းသားပြည်အနေနဲ့ဒီအပေါ်မှာယုံကြည်စိတ်ရှာမှုမရှိပါဘူးအဲ့လိုလို့ရှိရင်အချင်းတိုင်းရင်းသားပါတီတွေနဲ့ဥတိတ်တိတ်တွေးမှုတွေဖြစ်လာပြီးတော့ပို့ပြီးတော့ဆိုးကျိုးတွေဆက်ကိုရောက်ရှိသွားမယ်လို့ကျွန်တော်တို့ကထင်ပါတယ်ဒါဆိုတိုင်းရင်းသားပါတီတွေသူပြည်သူတွေအတွက်ပေါ့နော်သူနိုင်ငံရေး platform ပေါ်မှာရပ်တည်ဖို့လိုပါတယ် case ဆက်မှာအဲ့လိုပဲဒီကြီးမားတီထောင်တဲ့ပါတီကြီးတွေရဲ့နောက်ကိုလိုက်မိခဲ့လို့ကျွန်တော်တို့ data တွေက ဆိုကြတွေအများကြီးပြင်ဆင်ရပါတယ်တိုးတက်မှုတွေဘာတစ်ခုမှမရခဲ့ပါဘူးအဲ့ဒါသင်ခန်းစာယူပြီးတော့ဒီနေ့တိုင်းရင်းသားပါတီအသေးသေးဟာကုဒေသကိုအုပ်ချုပ်ခွင့်ရဖို့အတွက်စီမံပါတီနိုင်ငံရဖို့အတွက်ကျွန်တော်တို့ကြိုးစားနေတဲ့ကာလလည်းဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့အဲ့လိုမလုပ်ဘဲနဲ့တိုင်းရင်းသားပါတီနဲ့လက်တွဲပြီးတော့ဒီအာရစနစ်ကိုချုံညောင်းလုပ်မယ်ဆိုရင်ဘသူအတွက်မှလည်းမနစ်နာပါဘူးပိုးပြီးတော့အကျိုးရှိနိုင်မယ်ထင်ပါတယ်အခုတော့ဒီမရဲ့လုပ်ရကတော့ကျွန်တော်တိုင်းရင်းသားပါတီကိုအပြတ်ရှင်းမယ်ဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်နိုင်မှပဲစကားပြောမယ်ပေါ့အစည်းအဝေးကိုဖျက်ပြစီပါတယ်ကျွန်တော်တို့ကလည်းအဲ့လိုပဲပြန်ပြီးတော့သူ့ကိုတိုက်ခိုက်မှုတွေဝေဖန်မှုတွေဖြစ်လာမှာပါပဲတိုင်းရင်းသားတွေနဲ့ဒေါသစုအပေါ်မှာအမြင်ကွဲပြားမှုကနေပြီးတော့အင်အားကြီးပါတီတွေကကြားကနေပြီးတော့အနိုင်ရအောင်ဒါကိုလုပ်သွားနိုင်ပါတယ်အထူးသဖြင့်ပေါ့နော်ကျွန်တော်တို့ရခိုင်ဒေသလူဒေါသစုကြီးအနေနဲ့အင်အားမကောင်းတဲ့နေရာမျိုးမှာကြာတော့လုံးဝချောင်ပြီးတော့လက်တွဲပြီးတော့မဟာမိတ်လုပ်တင်ပါတယ်တိုင်းရင်းသားတွေအင်အားများတဲ့နေရာတွေမှာတော့လက်ချောင်ပြင်းတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့တိုင်းရင်းသားတွေအင်အားနည်းတဲ့နေရာမျိုးမှာကြာတော့အပေးယူလုပ်ပြီးတော့ဝင်ကြိုင်ပြင်းတယ်လို့အဲ့လိုနှစ်ဖက်ညှိနှိုင်းကြဝင်ပြိုင်လိုက်တဲ့အခါမှာရင်းရင်းလေးလေးရွေးထွေးမှုတွေကိုရလာမယ်ချွတ်တော်တွေကိုရောက်တဲ့အခါမှာလည်းအဲဒီကိုတိုင်းရင်းသားပါတီကအားလုံးဝိုင်းရံပေးနိုင်တဲ့အမြင့်သားမျိုးရောက်လာမှာဖြစ်တဲ့အတွက်နဲ့ဒါလေးကိုတော့ဒီ2015မှာ NLD ပါတီအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လမ်းကြောင်းကိုရွေးစီရှင်တယ်လို့ယူဆပါရခင်ဗျ။
ဒီဥပေသားရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့ပေါ့နော် NLD ဘက်ကပြန်မဖြစ်ချင်းခင်အခုစာနဲ့ပြဖို့ဆွေးနွေးတဲ့တယောက်ကိုနည်းနည်းလေးပြောပြပါရစေ။ तू ကဝင်းဘူဟိုအင်္ဂလိပ်လိုရေးထားပါတယ်။ဒါ तू ဆိုလိုချင်တာကတော့ဒီနှစ်ဖက်ပေါ့နော်အမြင်မတူဖြစ်နေတယ်။ NLD ကလည်းအစိုးရဖွဲ့ဖို့လူလိုနေတယ်။တိုင်းရင်းသားတွေကလည်းသူတို့ပြည်နယ်တွေအရေးကိုအဓိကထားပြီးတော့လှုပ်ဖို့ဥတီနေတယ်။ဆိုတော့ဒီထဲမှာတိုင်းရင်းသားခေါင်းဆောင်တွေကနိုင်ငံအပြောင်းလဲလိုချင် NLD ဦးစားပေးဖို့နော်ပြီးမှပြည်နယ်တွေဖွံ့ဖြိုးဖို့အောင်လှုပ်ဖို့ဆိုတော့ तू ကတော့အကြံပေးထားပါတယ်။ဒီလိုအကြံပေးစာတွေအစာနဲ့ဆွေးနွေးတာနဲ့ပတ်သက်ပြီးတော့ဥပေသန်းတို့ပြောတာတွေနဲ့ပတ်သက်ပြီးတော့ NLD ကဒီတိုင်းရင်းသားရေးရာခိုင်တွဲဆောင်ရွက်နေတဲ့ဥထွန်းထွန်းအိမ်ဘာများပြောချင်ပါလဲ
။ဥမာဆိုကျွန်တော်ပြောချင်တာကတော့အမျိုးသားဒီမိုကရေစီတက်ကြည့်ကြကျွန်တော်လက်လိုက်ရေးရပြီးမှပေါ်ပေါက်တာရဲ့ဒီအစိုးရပေါ်ဒီဖတ်ချက်တွေအစိုးရကနေကျွန်တော်ပထမအချင်းမှာမတူတာဟုတ်ကဲ့။ဒီရန်ဒီမိုကရေစီကိုချင်မှာ1988ခုဒီမိုကရေစီရေးချင်မှာကျွန်တော်ဒီဒီအိခေါက်ကနေပြီးဆက်လာတဲ့ကျွန်တော်ရဲ့ဖြစ်ပါတယ်။1988ခုနှစ်ကရှိရေးခင်မှာကျွန်တော်ဒီနေ့ဒီမှာကြွေးကြရတယ်ဒီကောင်တုံးညာကျော်အရေးခင်ပေါ်လာခဲ့ဒီရေးခင်ညာမျိုးကိုကျွန်တော်ဝေချင်တော့တော့ဆန်တဲ့ကြောင်းတော်မျိုးပေါ့ဒီကောင်တော်တွေနဲ့အမိသားတွေကိုကြွေးကြရတာဆန်ကြည့်မှရှိတယ်မှာတဲ့ဒီကိုဆုံးရှုံးရှင်းနေရေးခွင့်မျိုးကိုကျွန်တော်အမိသားတွေကိုကြွေးကြရတာအဲ့တော့အမိသားတွေကိုကြွေးကြရတယ်ကျွန်တော်ဒီကောင်ကိုပါဆိုင်နာပေါင်းကြပါလားဆိုပြီးဆိုင်နာတော့ကိုပါတဲ့ကြောင့်ကျွန်တော်ရေးပါတီဖွဲ့စည်းပုံကျွန်တော်ရခင်ကလူလိုက်ကြလာမှာဖွဲ့စည်းခဲ့တယ်ကျွန်တော်ဖတ်စာကြားပုံစံကြီးကျွန်တော်တို့မဟုတ်ပါပြည်တော်စုပုံစံပေါ်တိုင်းနာပေါင်းစုံကျွန်တော်ပါနေတယ်တိုင်းနာပေါင်းစုံကကျွန်တော်ဖြစ်မှာလို့ရှိတာဒီမှာရခင်မှာပြည်တော်စုရှိတယ်လို့ခင်မှာအဲဒါမျိုးသာရှိစစ်ပြတာဒီပါတီစုပတ်စုရှိတယ်ဆိုပြီးပြည်ရင်းလို့ပြောရှိတယ်ကျွန်တော်ဒီပြည်ရင်းမှာနေတဲ့ပြည်ရင်းသာရှိစစ်ပြရတယ်ကျွန်တော်မျိုးသားဒီစုပတ်စုမှာဖွဲ့စည်းခဲ့ရှိတာဆိုပြီးနေရဲကျွန်တော်မျိုးသားဒီစုပတ်စုဒါနဲ့ဒီစစ်ချက်ကိုရှိရအောင်ကျွန်တော်တို့ကျွန်တော်တို့ဒီနေ့ဒီစစ်ချက်ကိုအပြီးတော့ဒီတိုင်းသားအားလုံးပါဝင်နေတဲ့နိုင်ငံရေးပါတီဖြစ်ပါလေဒီတော့ဒီပါတီနိုင်ငံရေးပါတီဖြစ်ပါလေဒီကြိုးပမ်းတဲ့ဒီပြည်ဟုတ
်ကဲ
့ဒီမှာကျွန်တော်တို့ဒီနေ့ဒီစစ်ချက်ကိုဖြစ်တည်ပြီးကြတယ်ဒါလည်းတပည့်ပေါက်ကိုပြပါလေ
ဟုတ်ကဲ့စာတစောင်နဲ့ဆွေးနွေးထားတာရှိပါသေးတယ်သူကကိုဦးပါရှမ်းတောင်ပိုင်းသားပါတမတော်ကပေါ့နော်တိုင်းသားစီလုံးညီညွတ်မှုမပြိုကွဲရေးဆိုပြီးတော့ဒီဒုတ်တော်ဝင်ရေးတုံးမမထည့်ပြီးတမိုင်းကိုပြောင်းပြန်လှန်ပါတယ်တကယ်တော့ပြိုကွဲပြီးသားပါတဲ့ဒါပြည်ရင်းစစ်တပ်တွေဖြစ်နေတယ်ပေါ့နော်သူတို့အထက်မှာလဲစစ်တပ်အထက်မှာလဲပြောင်းကျင်တဲ့လူတွေရှိနေပါတယ်တဲ့တော့သူတို့အထက်မှာအချက်တဲဖြစ်နေတော့ NLD ကနိုင်ခွက်ဖြစ်နေတုံးမတဲ့ဒါအပြင်ပေါ့နော်အကြံပေးထားတာတခုရှိပါတယ် NLD ဟာဥခွန်ထုံးလို့ပုံကုန်မျိုးတမရလောင်းဖြစ်နေဒါတော့သူ့အမြင်ပေါ့နော်ဦးသိန်းစိန်တက်တန်းအစိုးရတက်တန်းတခုလုံးခေါင်းချောက်စီတဲ့အချက်တဲတခုရေတိုနဲ့ဖြည့်ရှင်းနိုင်တယ်နောက်ဖေဗရူလာလဲအကောင့်ထဲဖော်မှာလဲတက်တော့တက်တာဖြစ်မလားစဉ်းစားပဲပေါ့နော်ဒါနဲ့ပတ်သက်ပြီးပညာရှင်တွေဆွေးနွေးပေးပါတဲ့ဆိုတော့ဒေါက်တာရံမျိုးသိန်းဟိုတော်တာရှင်ရဲ့အမြင်လေးနည်းနည်းဆွေးနွေးပေးပါအောင်နော
်ကျွန်တော်ရဲ့အမြင်ကတော့ဒီကောပေးမဆိုင်ဒီမှာပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီတိုင်းနာနိုင်ငံရေးပါတီကြီးကြားမှာအမေဖြစ်စီဖြစ်ပေါ်လေဒါကြောင့်ဒီကမှာအမေဖွက်ပြီးတော့အလုံးလုံးဖို့ပြင်လေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုအလုံးလုံးဖို့အတွက်ကိုရရှိအခြေအနေကြီးအလားလာမမြင်ရဘဲနဲ့အမျိုးသားဒီမိုကရေစီအခွင့်အရေးဟာတိုင်းနာပါတီကြီးအတွက်အကြီးမားတဲ့ကြံတကြီးတစ်ခုဖြစ်လာတာဟာ
ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှစိုးရိမ်ရေပတ်တစ်ခုကိုအကြောင်းရင်းလေလို့အကျိုးရရပါလေ။မြန်လာ
ပါတော့။ဟုတ်ပါ
ခဏဆာမယူတာတဲ့ပုဂ္ဂိုလ်အစုပြုတယ်လို့ပေါ့လေ။တိုင်းလာခေါင်းဆောင်တယောက်ယောက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒုတိယသမ္မတနာအဖြစ်တော်လည်းကောင်းရထားပြီးတော့ပါတန်ဒါရီနဲ့ပုံမူလိကက်တဲ့ဆက်ဆံရေးပုံစံမျိုးကိုဒီကောက်ပွဲမတိုင်ခင်မှာပြီးဆောင်နိုင်လို့ဆိုရင်တော့ဒီကောက်ပွဲတော့နိုင်ငံရေးအတွက်ပြည်သာကြီးရမှုတွေပုံမူမြန်မာပြည်လို့လည်းကျွန်တော်အမြင်ပါတယ်
။ဒီမြန်မာနိုင်ငံကကိုဆန်းဝင်းဟုတ်ကဲ
့ဟုတ်ပါရှိပ
ါအချိန်သိမ့်မရလို့နော်တိုးတိုးနဲ့မြန်မြန်လေးဆွေးနွေးပေးပါနော်
။ဟုတ်ဟုတ်ကျွန်တော်တို့အခုဒီတိုင်းပြည်လို့လည်းပြည်ပြည်တော့အခုတို့ကတောင်တိုးနေတာကစနစ်ကြောင်းမို့ဗျာ။အဲအစိုးရတစ်ကြောင်းမို့ပေါ့နော်။အဲ့ဒါအကြည့်ရရင်တော့အဲ့ဒါလုံးလုံးက energy ထုတ်ရကြည့်ရဗျာ။ဒီကမ္ဘာလုံးကဒုနယ်ကအဲ့ဒီဒီကလုံးကဆိုအဲ့ဒီဒီလုံးကအမှန်ပါလို့တော့ပြောတယ်ပထမဆုံးအချက်ကစနစ်ပြောင်းကိုစဉ်းစားရမယ်ကျွန်တော်တို့ကစနစ်ပြောင်းနေတာလေဒီပါတီလေးဆိုတော့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုဝင်ဆွေးနွေးတာနော်ဒီလှိုင်းသားရာကကိုမင်းမင်းကဘာများဝင်ပြီးဆွေးနွေးခြင်းပါလဲ
ခုပြောသွားတဲ့အားလုံးကအားလုံးကောင်းပါလေဒါပေမဲ့ energy ကိုကျွန်တော်တို့ကထောက်ခံပေးရမှာပါဘာဖြစ်လို့ဆိုအခုကကျွန်တော်တို့ကဒီမိုကရေစီရဲ့နိုင်ငံရေးကိုအခုမှကြောင်းမှုပြုတ်ကိုလက်ရှိအစိုးရကိုတိုက်ခိုက်နေတာသူပဲရှိတယ်လေတိုင်းနာဘုံစုံနေရတဲ့သူ့ခွေသူလိုချင်ကြမှာပဲလက်မလို့စေခုမှဒီမိုကရေစီနိုင်ငံရေးကိုကိုင်လုံးနိုင်တဲ့ NLD ပါတီကိုဝိုင်းပြီးထောက်ခံပေးမှာအောင်မြင်မှာပေါ့ကျွန်တော်တခုပြောမယ်ဘောလုံးကြီးမှာတခုမှလည်းဘောဦးကြီးစနစ်ဘောလုံးကြီးစနစ်ကလည်းလွှဲနေတယ်အဲ့ဒါကြီးကအောက်ချင်နေပြီးပြီးလောက်ပါနော်အောက်ချင်အားပြီးပြီးအောက်ချင်တင်တဲ့အမှတ်ကိုဘောကပယ်ချင်အဲ့ဒါကြီးကလည်းလွှဲနေတာပေါ့နော
်ဟုတ်ကဲ့ပါ
ဘောလုံးကြီးကိုအကြံအဖက်လှုပ်ချင်ပါလေနော်ပို့တကယ်လေးစားပါရောလုံးကြီးဟုတ
်ကဲ့ပါ
စကားပြောမမှားစေပါတတိပုဂ္ဂလာတို့ဘာလို့လည်းထိခိုက်တာလဲဒါလေးတွေရှိပါနော်အေးတူရောဆွေးနွေးချင်ပါရဲ့နော
်ဆွေးနွေးပြန်နောက်ထိုင်းနိုင်ငံကဦးတီလည်းမူဘာများမှဝင်ဆွေးနွေးချင်ပါလဲရှင်
အင်းဒီနည်းနော်တိုင်းလာပြတာနေမှာလားဝင်ကြံတော့ကျွန်တော်ကသဘောတူပါတယ်ခင်ဗျ။ဘာဖြစ်လို့ဆိုတော့ကျွန်တော်ကနှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးကနေတော့ကျွန်တော်တို့ဒုက္ခပေးနေတာကျွန်တော် NLC ကိုအားကိုးရတယ်ခင်ဗျ။ဒါကြောင့်မို့ကျွန်တော် NLC ကိုမဲပြီးတော့ပုံဩတော်ထည့်ကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးတီလည်းမူနောက်ဝစ်စကွန်ဆင်ပြည်နယ်ကကိုလှမောင
်ဟုတ်ကဲ့ပါခင်ဗျ။အလုံးတော်ကားစုကြီးပြောတာရှင်းပါတယ်။အလုံးတန်းသူအခွင့်အရေးပေးမယ်တန်းသူအခွင့်အရေးမလိုချင်မင်းနဲ့အဲ့လိုပို့ပြီးတော့ပေးရတဲ့အခွင့်အရေးတွေကိုယူမယ်ဆိုရင်တော့နောက်မျိုးဆက်တိုင်းသားမျိုးဆက်အားလုံးကဆစ်ကြုံပေါ်ကဘာမှလွတ်မှာမဟုတ်ပါဘူးလို့ပြောချင်ပါတယ်
။အိုးထွန်းထွန်းဟင်အခု NLDO အားကိုးတဲ့လူတွေများနေပါတယ်နော်ဆိုတော့ဒီအခုဆွေးနွေးပွဲမှာကြည့်လိုက်ရင်ဦးခွန်ထွန်းကတော့ဆော့ဆော့ပြောပါတယ်ဒီတိုင်းရင်းသားတွေဘက်ကယုံကြည်မှုတွေရမှာမဟုတ်အောင်မြင်နိုင်ဖို့ကတိတ်မလွယ်ဘူးလို့ပြောပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဦးထွန်းထွန်းဟင်ဆွေးနွေးပေးပါဦ
း။ဒီ2015ကခန္ဓာရှင်စနစ်ကိုပုံလို့ကျွန်တော်တိုက်ဖြစ်ပြရတယ်။ဘယ်လိုရည်ကြီးတဲ့ကမှာကျွန်တော်တို့ဒီအစ်ကိုကြည့်နေတယ်ဒီကောင်ကြီးပြောနေတယ်သူကအားကိုးရရပြီးရှိတာအမေကလည်းနေစီဖက်ကြတယ်နော်အားနာရပြီပြောရမှာပါဘယ်မှာလဲဆက်ကတင်းနေစီတော့ဒီချောင်းနိုင်ဖို့ဆိုလို့ရှိရင်ဖက်ကြတယ်ကျွန်တော်ဖက်ချက်တာအနိုင်ရရှိဖို့ဆိုပါတယ်တိုင်းရင်းသားတွေကိုကျွန်တော်တက်ကြည့်ထားပြီးကျွန်တော်နေနေမှာပေါ့ဒီစီနေနေတဲ့နေရာလိုက်နေရာလိုက်အမေကဒီစီဖက်ချက်တော့ဘူးလားဟ
ုတ်ကဲ့ပါဟုတ်ကဲ့ဒါပေမဲ့တိုင်းသားတွေဘက်ကယုံကြည်မှုရအောင်ရောဘယ်လောက်ထိလုပ်နိုင်မှာလဲ
အမျိုးသားဒီမျိုးကြီးတွေကကျွန်တော်ဝင်နေတယ်လို့ကြည့်လိုက်ပါဆန်းချင်နေမှာကျွန်တော်တို့ရဲ့အမျိုးသားဒီမျိုးကြီးတွေကချမ်းချင်နေမှာနေလို့ဆန်းနေကျွန်တော်ဝင်နေတာပါအေးဒီမျိုးမှာကြည့်လိုက်ရှင်အေးဒီမျိုးမှာနေတဲ့တင်းရင်းတွေကဝင်နေတာပါကျွန်တော်ငါမဟုတ်လို့သူတို့ကကျွန်တော်ဘူးလို့တပြီးတော့မဖြစ်တတ်ပါဘူးကျွန်တော
်ဟုတ်က
ဲ့ပါကျွန်တော်တိုင်းသားတွေကသူတိုင်းသားဒီကတည်းကဝင်နေပါလေပေါ့ဒီနိုင်ငံရဲ့အယူကိုကျွန်တော်ဖြစ်ဖို့တူရှင်ကျွန်တော်အမျိုးသားဒီမျိုးကြီးတွေဖွဲ့ချုပ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်အခုပါဝင်ဆွေးနွေးပေးတဲ့သူအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင
်ဒေါခင်မျိုးသက်တင်ဆက်သွားတဲ့အင်္ဂါညတိုက်ဟိတ်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လေစွမ်းအင်ဆက်မှုလုပ်ငန်းဟာ2014ခုနှစ်မှာအထင်ကြီးလေးစားစရာကောင်းလောက်အောင်ဆက်ပြီးတိုးတက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုစွမ်းအင်ဌာနကမကြာသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာနှစ်ဆောင်အရလေစွမ်းအင်ကဏ္ဍမှာအမေရိကန်ရဲ့အဆင့်ဟာကမ္ဘာကောင်းဆောင်အနေနဲ့အခိုင်အမာထပ်ပြီးရှိနေတာပါ။လေစွမ်းအင်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့စွမ်းအင်ဆိုင်ရာမဟာဗျူဟာအားလုံးရဲ့အဓိကတော့ချက်ဖြစ်ပါတယ်။ဒါရီမကရာသီဥတုပြောင်းလဲစေတဲ့ကာဗွန်ဓာတ်ငွေပါတဲ့လေထုညဉ့်ဉန်းမှုကိုရော့ကြရေးတန်ရှင်းစွမ်းအင်အစီအစဉ်အပါအဝင်အမေရိကန်စွမ်းအင်စီးပွားရေးကိုကဏ္ဍအလိုက်ပြောင်းလဲပစ်တာ စမ်းသစ်တီထွင်ထားတဲ့ online နည်းပညာတွေကိုသုံးပြီးအမေရိကန်ရဲ့စီးပွားရေးရှင်ပြိုင်အားကိုမြင့်တင်တာစတာတွေမှာလည်းလေဆွမ်းအင်ဟာအဓိကအစိတ်ပိုင်းဖြစ်ပါတယ်။လေဆွမ်းအင်ထုတ်လုပ်မှုအရှိန်အဟုန်မြင့်မားလာတာနဲ့အတူဝယ်လိုအားအလျင်အမြန်ကြီးထွားလာနေတာပါ။ဒါအပြင်လေဆွမ်းအင်ဈေးနှုန်းပုံမှန်ကျဆင်းမှုဟာအမေရိကန်ပြည်ထောင်စုမှာတခါမှမရောက်သေးတဲ့အနိုင်ဆုံးဈေးနှုန်းအဆင့်ကိုရောက်ရှိနေပေမဲ့သူ့ရဲ့ဈေးကွက်ကတော့ဆက်ပြီးခိုင်မာနေသေးပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစွမ်းအင်ဌာနကထုတ်ပြန်တဲ့2014ခုနှစ်လေနဲ့ဆိုင်တဲ့နည်းပညာများဈေးကွက်အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှာလေဆွမ်းအားပမာဏတက်ဆင်မှုစုစုပေါင်းဟာ2014ခုနှစ်အတွင်း8ရာခိုင်နှုန်းတိုးတက်လာတဲ့အပြင်အခုဆိုရင်လျှက်စစ်စွမ်းအင်66ဘီလီယံဝက်နီးပါးဆန်နှုန်းနဲ့အညီရှိနေပါပြီ။ဒါဟာကမ္ဘာမှာဒုတိယအဆင့်ဖြစ်ပြီးနှစ်စဉ်ပြည့်မြခြင်းလျှက်စစ်သုံးဆွဲမှုလိုအပ်ချက်အဆုံးသတ်ရေးသတ်မှတ်ချက် 4.9 ရာခိုင်နှုန်းအဆင့်ကိုရောက်နေတာဖြစ်ပါတယ်။2014ခုနှစ်မှာအမေရိကန်ပြည်ထောင်စုဟာလေဆွမ်းအင်ထုတ်လုပ်ရေးမှာကမ္ဘာခေါင်းဆောင်ဖြစ်ခဲ့ပါတယ်။ဒါ့အပြင်လေဆွမ်းအင်ဈေးနှုန်းဟာအများအတန်းချိုသာတဲ့အပြင်ဆွမ်းအင်ဈေးနှုန်းလက်ကားဈေးကွက်အရာလဲရှင်ပြိုင်နိုင်ပြီးအမေရိကန်ပြည်ထောင်စုနေရာအတော်များများမှာမူရင်းဆွမ်းအင်ရင်းမြစ်အဖြစ်ရှိနေတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။အမေရိကန်ရဲ့ဖြန့်ဖြူးရောင်းချတဲ့လေဆွမ်းအင်စက်မှုလုပ်ငန်းဟာဒေတာရင်းဆက်မှုအခြေဆိုင်လုပ်ငန်းတွေကိုလည်းတိုးတက်ကြီးထွားလာစေတယ်လို့လည်းအစိုးရခန်းစာကဆိုပါရယ်။ကုန်ကြစရိတ်ကျဆင်းမှုနဲ့ဤပညာအဆက်မပြတ်တိုးတက်မှုတွေနဲ့အတူအမေရိကန်ပြည်ထောင်စုကအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်လေဆွမ်းအားဟာတန်ရှင်းသောအသစ်လဲနိုင်သောစွမ်းအင်တွေရဲ့စိတ်ချရတဲ့အရေးအမြင့်ဖြစ်တယ်ဆိုတာဒီအစိုးရခန်းစာတွေကသက်သေပြနေကြောင်းစွမ်းအင်ဌာနဝန်ကြီး Honest Moniz ကပြောသွားပါရယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေရပါတယ်။ဘော်ဒူနေညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပါမယ်ခင်ဗျာ။
ဥရောပတိုက်တွင်အလုံးအင်းနဲ့ဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခသည်တွေကိုသူ့နိုင်ငံထဲကိုဝင်လာလို့မရအောင်ဟန်ဂရီနိုင်ငံကနေဆက်ကိုပိတ်လိုက်တဲ့အတွက်ဟန်ဂရီနေဆက်မှာရှိနေကြတဲ့အဲ့ဒီဒုက္ခသည်တွေကိုသူတို့အနေနဲ့ကင်တွယ်ထိန်းချုပ်နိုင်စွမ်းမရှိတော့ဘူးလို့ဆာဗီးယားနိုင်ငံကပြောပါတယ်။ဆာဗီးယားနိုင်ငံဟာအဟောင်းတော်တွေကိုစုပြုံလက်ခံတဲ့နိုင်ငံမဟုတ်ဘူးလို့နိုင်ငံသားဝန်ကြီးအီဗစ်ကာဒါချစ်ကအင်္ဂါနေ့မှာပြောပါတယ်။အထူးသဖြင့်တော့ဂရိနဲ့မာဆီဒိုနီးယားနိုင်ငံတွေဘက်ကနေဒုက္ခသည်တွေအလုံးအင်းနဲ့ထပ်ရောက်လာနေတာကြောင့်ဒုက္ခသည်တွေဆာဗီးယားနိုင်ငံထဲကိုပြန်လာနေကြတာဟာလက်ခံနိုင်စရာကိစ္စမဟုတ်ဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံမှာဝေမာလာရှင်းနေမှာကျင်းပမဲ့ထူးထူးရွက်ောက်ပွဲအတွက်မက်ဆစ်ဆီယုံတဲ့နေရာမှာလူမှုသဟဇာတာဖြစ်မှုနဲ့မတူညီတဲ့ကိုယ်ကိုယ်ယုံကြည်မှုကိုထိခိုက်နစ်နာစေမဲ့ကိစ္စတွေမပေါ်ပေါက်ဖို့သမ္မတဦးသိန်းစိန်ကစက်တင်ဘာလ15ရက်နေ့မှာကြားရောက်တဲ့အပြည်ဆိုင်ရာဒီမိုကရေစီနေ့မှာပြောကြားတဲ့မင်းကွန်းနဲ့ထက်သွင်းပြောဆိုလိုက်တဲ့အချိန်မှာပဲရွက်ောက်ပွဲအတွက်မက်ဆစ်ဆီယုံမှုတွေစတင်ချိန်မှာဘာသာရေးကိုနီလန်းတစ်ခုအနေနဲ့တုံပီသူခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်နိုင်ခြေကိုဆိုရင်ပူပါနေကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါအဝင်အနောက်နိုင်ငံတန်ယုံကိုကူကနေပူးတွဲကြီးညာချက်ထုတ်ပြန်ခဲ့ကြပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း22နိုင်ငံကိုအမေရိကန်ပြည်ထောင်စုအပေါ်တည်တည်တသာထိခိုက်မှုရှိစေတဲ့အမူရစေဝါအဓိကထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ချီတဲ့နိုင်ငံများဆင်းနဲ့မှာအမေရိကန်သမ္မတဘာရက်ကိုဘားမားကထက်သွင်းလိုက်ပါတယ်။အာရှမှာမြန်မာနဲ့တောင်အမေရိကမှာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ကိုလွန်ခဲ့တဲ့12လတာကာလအတွင်းမွေးရတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာစာချုပ်ဆန္ဒနယ်နဲ့အညီအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့၃နိုင်ငံအဖြစ်အလေးပေးဖော်ပြထားပါတယ်။အဲဒီလိုပြက်ကွက်ပေမဲ့လည်းအဲ့ဒီနိုင်ငံတွေမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်တဲ့အတွက်တန်ခတ်အရေးယူမှုတွေကနေကင်းလွတ်ခွင့်ပေးခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကဦးစံမိုးဝေဖြစ်ပြီးအတန်ထွင့်အင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီတိလိုင်းနိုမီတာ32 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတင်းစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.